Welcome to the Voice of America in Burmese.
လာညကြမှာရှင်ဖေဗရူလာ15ရက်တနင်္လာနေ့ကြပဲအတွက် VOA မြန်မာအစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်အသံမြင့်နေပါပြီရှင်ကျွန်မဆူမြတ်မှာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတဲ့အပေါ်ကန့်ကွက်တဲ့စန္ဒပြမှုတွေဒီနေ့လည်းအရှိန်ကောင်းနေပါတယ်စစ်တပ်လုံခြုံရေးတွေစီးစီးတတမြင်ရတဲ့ရန်ကုန်မြို့မှာစန္ဒပြမှုတွေငြင်းငြိမ်းချမ်းချမ်းရှိခဲ့ပေမဲ့မန္တလေးမြို့မှာတော့ရဲနဲ့စစ်တပ်ကစန္ဒပြသူတွေကိုအကြမ်းဖက်လူစုခွဲဖမ်းဆီးခဲ့ပါတယ်မန္တလေးမြို့ကဒီစီးပွားရေးဗန်ကွဲတစ်ခေကဆန္ဒပြသူတွေနဲ့လုံခြုံရေးတပ်တွေထိပ်တိုက်တွေ့နေကြတဲ့အတန်းတွေဖြစ်ပါတယ်။နေပြည်တော်မှာတော့သမ္မတဦးဝင်းမြင့်နဲ့တောင်ဆန်းစုကြည်တို့ကိုပုတ်ထူးနေ့အထိရမန်နဲ့ဆက်လက်ပြီးတော့ဖမ်းဆီးထားပါတယ်။ရန်ကုန်မြို့က NLD ရုံးချုပ်ဝင်းကျင်ကိုလည်းရဲနဲ့စစ်တပ်ပိတ်ဆို့ပြီးတော့ဒီကနေ့ရုံးချုပ်ထဲကိုဝင်ရောက်ရှာဖွေပါတယ်။အခုလိုမျိုးနောက်ဆုံးတိထားသမျှမြန်မာနိုင်ငံကသတင်းတွေကိုဒီနေ့ညအစီအစဉ်မှာတင်ဆက်သွားမှာဖြစ်ပါတယ်။အခုရည်ဆုံးတော့ဒီကမ္ဘာမှာထိပ်တန်းရောက်နေတဲ့မြန်မာနိုင်ငံကသတင်းတွေကိုမန္တန်းလောင်နဲ့မတ်ခွန်ကျော်တို့ကကြီးညာပေးကြပါမယ်ရှင်။
ရန်ကုန်မြို့မှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရုံးချုပ်ကိုစစ်တပ်နဲ့ရဲလုံခြုံရေးတပ်ဖွဲ့တွေဒီကနေ့နေ့လယ်ပိုင်းမှာဝိုင်းထားပြီးတော့ရုံထဲဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့ပါလေ။ဒီလိုတက်ကဝိုင်းလာချိန်မှာပဲ NLD ရုံးချုပ်အနီကိုဆန္ဒပြပြည်သူတွေလာရောက်ခဲ့တာကြောင့်အခြေအနေတွေတင်းတင်းမာမာဖြစ်ခဲ့ပါလေ
။
လုံခြုံရေးတပ်ဖွဲ့က NLD ရုံးထဲမှာဗဟုကော်မတီအဖွဲ့ဝင်တချို့ကိုလာရှာတာဖြစ်ပေမဲ့အဲ့ဒီကော်မတီအဖွဲ့ဝင်တွေကိုမတွေ့တဲ့အတွက်နိုင်ပိုင်းအကြံမှာပဲလုံခြုံရေးတပ်တွေပြန်ပြီးတော့ထွက်ခွာသွားပါလေ။အဲ့ဒီလိုလာဝိုင်းတဲ့အချိန် NLD ရုံးထဲမှာရှိနေတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးပါမျိုးသိန်းက VOA ကိုအခုလိုပြောပါတယ်
အော်ဒီနေ့ဒေါက်တာမေဘူးကြီးလာရှာတာနော်။ဒီနေ့လည်းဒီကွယ်အောင်တစ်ခါကလည်းဒီကွယ်လာရေးရှိနေတဲ့ဆွတ်သွားလို့ရအောင်ဒီလိုမျိုးလည်းပဲနော်။
NLD ရုံးချုပ်နားမှာကာအသွားလာရဲပိတ်ပြီးတော့အလုံးစုံတပ်ဖွဲ့ဝင်အယောက်တရားလောက်နဲ့လာပြီးဝိုင်းခဲ့တာဖြစ်တယ်လို့လည်းဥပမျိုးသိန်းကပြောပါတယ်။စစ်ဖက်တပ်ဖွဲ့ဝင်တွေရောရဲတပ်ဖွဲ့တွေပါဝိုင်းထားတဲ့အချိန်မှာပဲ NLD ရုံးသားကိုစုဝေးရောက်ရှိလာတဲ့ထောင်နဲ့ချီတဲ့လူတွေကကြွေးကြော်အဟိတ်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့တုန်းကလည်း NLD ရုံးချုပ်ကိုစစ်တပ်ကညအချိန်မှဝင်ရောက်ရှာဖွေခဲ့ပါသေးတယ်။အဲဒီတုန်းကတော့ပါတီရုံးချုပ်ပိုင်းဆရွယ်စရန်းတချို့ကိုတည်ယူသွားခဲ့တယ်လို့သိရပါတယ်။ဖက်ပြော်ရီလာတရရနေကလေးကမြန်မာစစ်တပ်ကဖမ်းဆီးထရင်ထားတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုဒီရက်ပိုင်းတွင် VOA online ကတဆင်ရုံထုံးမှဖြစ်တယ်လို့တရားလွှတ်တော်အကျိုးဆောင်ရှင်နဲ့ဦးခင်မောင်စောကနေပြည်တော်မှာဒီကနေ့ပဲပြောဆိုခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့လဲသူ့ရှင်နေရဖက်ကစူးစမ်းနေတာပါ။ဟု
တ်ပါဘူး။ social media မှာတက်တဲ့ဟိုဟာကကတင်းနဲ့အရာရောနောက်ပြီးတော့အဲ့ဒီဟိုဟာယမန်ရှောက်တဲ့ဆောင်ရွက်အရာဒီနေ့ကဒီနေ့ဒီယူထားတယ်ဆိုတော့ဒါရမန်ကုန်နဲ့ရပဲဆိုပြီးတော့ကျွန်တော်တို့လာပြီးတော့ပါဝါတင်ဖို့လာပါဒါမဲ့ဟိုဆရာကြီးတရားသူကြီးနဲ့ကျွန်တော်တို့ဟိုလုပ်ပါတယ်ဒီလိုဆွေးနွေးပါတယ်အဲ့တော့သူပြောပြချက်အရာဆိုပြီးရမန်ကဟို18ရက်နေ့ကျင်းတာပထမကျွန်တော်ပြောတဲ့ဥစ္စာ18ရက်နေ့ကျင်းတာအဲ့တော့ဒီကလေးမဟုတ်ဘူး
တောင်ဆန်းစုကြည်ကိုပို့ကုံသွင်းကုံဥပဒေနဲ့ဆွဲချက်တင်ထားပြီးတော့တမရဦးဝင်းမြင့်ကရောကယောဂါကာလာကနတ်ချက်တွေချမှတ်တာချင်းကြီးခဲ့တဲ့စက်တင်ဘာလကလူရချီစုယုံပြီးတော့မဲဆွယ်စီယုံပွဲလုပ်ခဲ့တဲ့လို့ရဟာတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုချုပ်ပေါင်းမှုဖြစ်တဲ့ဆိုရဲဆွဲချက်နဲ့ဖန်စီထားတယ်လို့သိရပါတယ်ဒါပေမဲ့သူတို့နှစ်ဦးစလုံးဟာခုချိန်ထိရှေ့နေဖြစ်သူတွေနဲ့တွေ့ခွင့်မရသေးပါဘူး။ဦးဝင်းမြင့်နဲ့ဒေါက်ဆာစုကြည်တို့နှစ်ဦးစလုံးကိုအင်္ဂါတမန်ဖောက်ဗုဒ္ဓဟူးနေ့မှာရုံထုံမယ်လို့ခံမရကြောင်းလဲတရားသူကြီးနဲ့တွေ့ဆုံအပြီမှာပဲအကျိုးဆောင်ရှင်နေဦးခင်မောင်စောကတင်းင်းထောက်တွေကိုပြောပါလိုက်။ NLD အစိုးရပြည်ထောင်စုဝန်ကြီးတချို့နဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံမှုဆောင်တွေကိုလည်းစစ်အုပ်ချုပ်ရေးကောင်စီကနေဖမ်းဆီးထိန်းထားပါလိုက်။သူတို့ကတော့ဘလို့ပုံမှန်ဆွဲချက်တွေနဲ့ဖန်စီထားတယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းယူပြီးကြတဲ့အခါဆိုရင်ဖန်စီထားသူနိုင်ငံရေးနဲ့ဆက်နွယ်ပြီးတော့400ကျော်ရှိပြီလို့ AAPP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရဲ့အတင်းကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာအယတ္တအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအုပ်ချုပ်နေတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာဖန်စီတာတွေအင်အားသုံးနေနေတာတွေပေါ်လာတယ်လို့ NLD ပါတီရုံးသားမကရှေးုံတွေအထိရက်တက်ဖွဲ့ဝင်အင်အားအများအပြားနဲ့ဝင်ပြီးစီနေတာတွေရှိလာပါတယ်။ဆန္ဒပြသူတွေကလည်းမြန်မာနိုင်ငံရဲ့အခြေအနေကိုနိုင်ငံတကာကပို့ပြီးတော့အာရုံစိုက်လာအောင်ရွေးပြီးအမေရိကန်၊ရုရှားနဲ့တရုတ်တန်ယုံတွေရှေ့မှာဆန္ဒပြနေကြတယ်လို့ဗန်တွေရှေ့မှာလည်းအကြီးအကျယ်ဆန္ဒပြနေကြတာပါ။ ဒီကနေ့ရန်ကုန်မဟိုပိုင်းရှိမှာတန်ချက်ကကားတွေနဲ့စစ်သားတွေလုံခြုံရေးယူထားတဲ့ကြားမှာပဲဆန္ဒပြပေါ်တွေပေါ်ပေါက်ခဲ့ပါတယ်ဘဟုပါရှိဆန္ဒပြတဲ့သူကအခုလိုပြောပါတယ
်ဆိုပြစ်ချင်းလည်းပြစ်မယ်ပြစ်ချင်းမှလည်းပြစ်မယ်တနည်းအားဖြင့်လူတွေကိုခြောက်တာပဲဗျာဒါကတော့မလုတင်တာအစိုးရကနေမလုတင်တာလုတ်ခဲ့ပြီးတော့မလုတင်တာတွေချက်လုတ်မယ်လို့လည်းလူတွေကတီးပြီးသားပါအဲ့ဒါကတော့အဲ့တွက်လည်းတိတ်လည်းမအံ့ဩဘူးပေါ့နော်ခြောက်တာတော့ခြောက်တာပေါ့ဗျတီမာကတော့ခြောက်တာပေါ့တင်ကားကြီးတွေနဲ့လာနေမှာခြောက်ခဲ့နေပါမလား
လုံချုံရဲ့တပ်ဖွဲ့ဖက်ကအကြံဖက်အနေနဲ့နားရရှိနေပေမဲ့လည်းအာနာဖီဆိုင်ရဲ့လှုပ်ရှားမှုတွေကအစိုးရရုံးဆိုင်ရာနေပြည်တော်မန္တလေးနဲ့တောင်ကြီးအပြင်မြကျင်းသားလူမျိုးကြီးတွေမှာပါဆက်ပြီးပေါ်ပေါက်နေပါတယ်မန္တလေးဆန္ဒပြပွဲမှာလုံခြုံရေးတပ်ရဲ့ပြစ်ခတ်နိုင်နေမှုကြောင့်နိုင်ရရသူတွေလည်းရှိပါတယ်။တောင်ကြီးစစ်စံတွန်းစေုံကိုဒီကနေ့လာဝိုင်းခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကမြေရုံပုံတွေရာဘာကြီးဆန်တွေတုံးခဲ့ကြတယ်လို့စေုံတာဝန်ကျဆေဝန်တယောက်ကပြောပါတယ်။ CDM အာနာဖီဆိုင်ရဲ့လှုပ်ရှားမှုမှာနိုင်ငံဝန်ထမ်းတွေပါဝင်ဖို့ဆန္ဒပြသူတွေဖက်ကအလေးနဲ့တိုက်တွန်းနေတာပါ။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကလည်းအာနာဘိုင်းကောင်စီကထုတ်ပြန်တဲ့ဥပဒေတွေအမိန့်ညွှန်ကြားချက်တွေဟာတရားမဝင်ဘူးလို့ကြေညာချက်ထုတ်ပြန်ထားသလိုဒီလိုရှားမှုတွေဟာစစ်အာဏာဆန့်ကျင်တပ်ဖြတ်တဲ့နိုင်ငံအရေးဆောင်ရွက်ချက်တာဖြစ်ပြီးပါတီနိုင်ငံရေးဆောင်ရွက်တာမဟုတ်တဲ့အတွက်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ26ပုံမှခွဲကာကြီးနဲ့လည်းညှိစုံခြင်းမရှိဘူးလို့ပြောထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒါရက်စ်ကမြန်မာနိုင်ငံအခြေအနေအရကိုသုံးသပ်လေ့လာနိုင်ဖို့သတ်မှတ်ထားတဲ့အခြေအနေတစ်ခုအောက်မှာကုလအထူးကိုယ်စားလှယ်လာရောက်ခွင့်ပေးဖို့မြန်မာစစ်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံအခြေအနေအရေးအပေါ်မှာလည်းအတွင်ရေးမှုချုပ်အနေနဲ့အလွန်တရာဆိုရင်လည်းဖေဖော်ဝါရီလ14ရက်နေ့ကကုလထုတ်ပြန်ချက်မှဖော်ပြပါတယ်မြန်မာနိုင်ငံမြို့ကြီးတွေမှာအင်အားသုံးမှုများပြားလာတာနဲ့တန်ချက်ကကားတွေနောက်ထပ်ချထားတဲ့ကိစ္စတွေအပါအဝင်မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့အလွန်ဆိုရင်မှကြောင့်ကုလသမဂ္ဂအတွင်ရေးမှုချုပ်ရဲ့ကြေညာချက်မှဖော်ပြထားတာပါညဉ့်ညစွာစုဝေးခွင့်ကိုအပြည့်အဝလေးစားဖို့နဲ့ဆန္ဒပြသူတွေကိုနှိမ်နှင်းတာတွေမလုပ်ဖို့မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကိုတောင်းဆိုကြောင်းအတွင်ရေးမှူးချုပ်ရဲ့ပြောခွင့်ရသူစတက်ဖနီဒူတာရီကမနေ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။တင်းအချက်လက်ရပိုင်ခွင့်အပါအဝင်လွတ်လပ်စွာဆန္ဒတော်ရာထုတ်ဖော်ခွင့်ကိုနောက်ဆက်ဖြည့်ဆည်းမှုတွေမလုပ်ဖို့လဲမစ္စတာဂူဒါရက်စ်ကတိုက်တွန်းထားပါတယ်။မြန်မာပြည်သူတို့ရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့လူအခွင့်အရေးတရားဥပဒေစိုးမိုးရေးရရှိဖို့ကြိုးပမ်းမှုကိုကုလသမဂ္ဂအနေနဲ့မငြိမ်းမငြိမ်းဆက်ပြီးတော့ထောက်ခံသွားမယ်လို့လဲကုလသမဂ္ဂအတွင်ရေးမှူးချုပ်ကထပ်မံကတိပြုပါတယ်။အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘူဂနာကိုလည်းမြန်မာနိုင်ငံကိုတွားရောက်ခွင့်ပြုပြီးတော့အခြေအနေကိုကိုယ်တိုင်အကဲဖြတ်လေ့လာခွင့်အများဆုံးပေးဖို့လဲမြန်မာစစ်အာဏာပိုင်တွေကိုတောင်းဆိုလိုက်တာပါ။ထို့အပြင်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံနဲ့ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေကတပ်အမတ်ကြီးတွေကလည်းမြန်မာနိုင်ငံရဲ့တရားဝင်အစိုးရကိုဖျောက်ချခဲ့တဲ့စစ်တပ်ရဲ့လိုရာကိုကန့်ကွက်လိုက်တယ်လို့ငြိမ်းချမ်းစွာဆန္ဒထုတ်ပေါ်နေကြတဲ့ပြည်သူတွေကိုအကြမ်းဖက်နှိမ်နှင်းတော်ရဲမလုပ်ဖို့တိုက်တွန်းချက်တစောင်းမနေ့ကပူရဲထုတ်ပြန်ခဲ့ပါတယ်။တက်ကြွလှူရှားသူတွေ၊သတင်းသမားတွေနဲ့နိုင်ငံဝန်ထမ်းတွေကိုဆက်ပြီးတော့ဖမ်းဆီးနေတဲ့အပေါ်ပြည်ပြတ်တသားကန့်ကွက်ရှုံချကြောင်းလည်းအဲ့ဒီကြေညာချက်မှဖော်ပြထားတာပါ။ဒီမိုကရေစီရေးလွတ်လပ်မှုငြိမ်းချမ်းမှုနဲ့တာယာဝါပြောမှုကိုရှာဖွေနေကြတဲ့မြန်မာပြည်သူလူထုကိုထောက်ခံအားပေးကြောင်းနဲ့တကဘာလုံးကစောင့်ကြည့်နေကြောင်းလည်းအဲ့ဒီကြေညာချက်မှပါရှိပါတယ်။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9833ညာပိုင်းဒိုမီတာ32 kHz 9383ညာပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလန့်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ယူအမေရိကန်တန်ရက်တင်းလာနေညပဲထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်လက်နားဆင်ကြရပါမယ်ရှင်ကျမခွာညိုပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဆက်မှုထိပ်သီးခုနှစ်နိုင်ငံကခေါင်းဆောင်တွေနဲ့အွန်လိုင်းကနေပထမဆုံးတွေ့ဆုံမဲ့တောက်ကြနေဗီဒီယိုညီလာခံမှာကိုရိုနာဗိုင်းရပ်စ်ကရောဂါပိုးအကြောင်းကမ္ဘာစီးပွားရေးအခြေအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးသွားမယ်လို့အင်ဂျူရောကတင်းငွေနေ့နေ့မှာထုတ်ပြန်ပါတယ်G7 ဒီမိုကရေစီထွန်းကားတဲ့ဆက်မှုဒိတ်တိခုနှစ်နိုင်ငံရဲ့အခုအစည်းအဝေးဟာပြီးခဲ့တဲ့နှစ်ဧပြီလကတည်းကဆိုရင်ဒါဟာပထမဆုံးအချိန်မှာ COVID-19 ကပ်ရောဂါကိုအမြင့်ဖြတ်ချေမှုန်းဖို့နဲ့ကမ္ဘာစီးပွားရေးပြန်လည်ထူထောင်ဖို့ကိစ္စတွေကိုသမ္မတဘိုင်ဒန်အနေနဲ့ဆွေးနွေးနိုင်မှာဖြစ်ကြောင်းသမ္မတဘိုင်ဒန်ဟာ COVID-19 ကာကွယ်ဆေးထုတ်လုပ်မှုနဲ့ဖြန့်ဝေမှုတွေကမ္ဘာကြီးအနေနဲ့ဘယ်လိုကန့်တွယ်မလဲဆိုတာဆွေးနွေးဖို့ရှိသလိုတိုင်းပြည်တွေရဲ့ကျန်းမာရေးရန်ပုံငွေကျန်းမာရေးစွမ်းရည်စနစ်တွေကိုတည်ထောင်ပြီးတော့ကပ်ရောဂါချိန်ချောက်မှုတွေကိုကမ္ဘာအဝန်ဘလို့တံပြန်ဆောင်ရွက်မလဲဆိုတာတွေကိုအဓိကပြောကြားမှာဖြစ်တယ်လို့အင်ဂျူရောရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ အခုသမ္မတဘိုင်ဒန်ကတော့အမေရိကန်ပြည်ထောင်စုကို WHO ထဲပြန်လည်ပါဝင်စေခဲ့သလိုပဲရစ်သဘောတူစာချုပ်ကိုလည်းပြန်ပြီးတော့ပါဝင်ခဲ့ပါတယ်။ဒါ့အပြင်တရုတ်နိုင်ငံနဲ့သဘောထားကွဲလဲနေတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းမိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်လို့ကြောင်းပြသခဲ့တာဖြစ်ပါတယ်။အလဲမြန်ပြောင်းလဲဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာလူထုကြားအချိန်တိုင်းတာတစ်ခုအနေနဲ့ရှိနေလိမ့်ဦးမယ်လို့သိပ္ပံပညာရှင်တွေကပြောလိုက်ပါတယ်။ကမ္ဘာလူဦးရေနှစ်တန်းကျော်ကိုသေစေခဲ့တဲ့ကိုရိုနာဗိုင်းရပ်စ်တိုက်ချက်ရေးမှာ COVID-19 ကာကွယ်ဆေးတွေဟာအရေးကြီးတယ်လို့လည်းသူတို့ကအတည်ပြုပြောခဲ့ကြတာပါ။အိန္ဒိယနိုင်ငံလူထုကျန်းမာရေးအရာရှိဒေါက်တာတီ ဂျက်ကော့ဂျွန်ကကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာကြီးပေါ်မှာပိုလီယိုလိုကြောက်ရောဂါလိုမျိုးပဲရှိနေတော့မှာဖြစ်တယ်လို့ EP သတင်းဌာနကိုပြောပါတယ်။ဇင်ဘာဝေနိုင်ငံဟာပထမတော့ COVID-19 ကာကွယ်ဆေးကိုအခုတနင်္လာနေ့မှစပြီးတော့ထိုးပေးခဲ့ပါပြီ။ဒီ Sinopharm ကာကွယ်ဆေးကိုတရုတ်နိုင်ငံကဇင်ဘာဝေကိုလှူခဲ့တာဖြစ်ပြီးအစိုးရကထပ်ပြီးဝယ်ယူထားတဲ့ဆေးအလုံးရေ6သိန်းကတော့နောက်လာတဲ့မှာရောက်မယ်လို့ခန့်မှန်းတဲ့အကြောင်းနိုင်ငံပိုင်သတင်းမှပေါ်ပြပါတယ်။ဒီဆေးတွေရောက်လာပြီဆိုရင်တောင်မှဇင်ဘာဝေပြည်သူတွေအားလုံးအတွက်ဆိုရင်နောက်ထပ်ဆေးအလုံးသန်ပေါင်းများစွာလိုနေသေးတာပါ။ဣသရေလနိုင်ငံမှာလည်းပြည်သူတွေကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်လုပ်ငန်းကိုကျဲကျဲပြန့်ပြန့်ဆောင်ရွက်ပေးခဲ့ပေမဲ့သတင်းတူတွေနဲ့အယူသီးမှုတွေအင်တာနက်တွေပေါ်မှာကပြက်ရပြက်အကျော်မျိုးနဲ့ထင်မြင်ချက်တွေကြောင့်ဒီဆေးထုတ်လုပ်ငန်းဟာဖြည်းဖြည်းချင်းနှေးသွားတယ်လို့ဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟုကပြောပါတယ်။သုတေသနပညာရှင်တွေဟာအနည်းဆုံး COVID-19 ဗီဇမျိုးကွဲသစ်ခုနှစ်မျိုးကိုအမေရိကန်ပြည်ထောင်စုထဲမှာတွေ့ခဲ့ပါတယ်။အမေရိကန်မှာတွေ့ရတဲ့ဒီဗိုင်းရပ်စ်အသစ်တွေဟာဗြိတိန်နဲ့တောင်အာဖရိကမှာတွေ့ရတဲ့မျိုးကွဲတွေထက်ပိုပြီးကူးစက်နှုန်းများသလားဆိုတာချက်ချင်းကွဲကွဲပြားပြားမသိရသေးပါဘူး။အမေရိကန်မှာတော့ဒီလတဲ့ပထမဆုံးဖြစ်ကူးစက်မှုတသိန်းအောက်ကျသွားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအနောက်အင်အားကြီးနိုင်ငံတွေဟာအကျဉ်းချခံနေရတဲ့တိုက်ခိုက်ခေါင်းဆောင်အလက်စီနက်ဗယ်နီကိုအသုံးချပြီးရုရှားကိုထိန်းချုပ်ဖို့ကြိုးစားနေကြောင်းဆွတ်ဆွဲပြောဆိုလိုက်ပါတယ်။ဒါဟာစတူနစ်ပြီးကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်လုပ်နိုင်တာအပါအဝင်လက်တလောရုရှားနိုင်ငံရဲ့အောင်မြင်မှုအများကြီးပေါ်မှာရုရှားရဲ့ရန်သူတော်တွေမလို့မုန်းထားဖြစ်မှုကနေစတယ်လို့ပြောခဲ့ပါတယ်။ပူတင်ထောက်ခံတဲ့ယူနီဖောင်းဝတ်လူစုတွေကိုအစိုးရပိုင်းသတင်းတွေနဲ့အွန်လိုင်းစာမျက်နှာတွေပေါ်မှာပြသထုတ်လွှင့်ခဲ့ချိန်မှာပူတင်ရဲ့ဒီမှတ်ချက်စကားတွေထွက်ပေါ်လာတာဖြစ်ပြီးလူတွေကတော့ဒီလိုသရုပ်ပြဖို့အတွက်သူတို့အလိန်ခံခဲ့ကြရတယ်လို့ပြောခဲ့ကြတာပါ။တခြားသူတွေကလည်းသူတို့စက်ရုံကအထက်လူကြီးတွေကပြောတဲ့အတိုင်းလုပ်ဖို့ကိုပဲညွှန်ကြားခဲ့တဲ့အကြောင်းဒေသခံသတင်းတောက်တွေကိုပြောပြကြပါတယ်။ရုရှားမှာရှိတဲ့ပုဂ္ဂလိကသတင်းဌာနတွေကတော့ခရမ်လင်နန်းတော်နဲ့အာဏာရ United Russia Party တို့ကအခုလိုဗီဒီယိုတွေမှတ်တမ်းရိုက်ကူးဖို့စီစဉ်ညွှန်ကြားခဲ့တယ်လို့ဖော်ပြကြပါတယ်။ခရမ်လင်နန်းတော်ရဲ့ပြောခွင့်ရ Dmitry Peskov ကတော့ဒီဗီဒီယိုတွေနဲ့ခရမ်လင်နန်းတော်နဲ့ဘလို့မှမပတ်သက်ဘူးလို့ညင်းထားပါတယ
်။ထိုင်တန်းရောက်တဲ့တဲ့တွေကိုနန်းလောင်နဲ့မက်ခွန်မျိုးတို့ကြီးများပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ February 15ရက်တနင်္လာနေ့ညဘက်စီစဉ်တွေကို Washington မြို့ကနေတိုက်ရိုက်ထုတ်ဖော်ပေးနေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုည10နာရီအထိလိုင်းတို19 25 32တို့ကနေထုတ်ဖော်ပေးနေပါတယ်။လိုင်းလက်မီတာ190ကနေလည်း9နာရီခွဲအထိထုတ်ဖော်ပေးပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံအနှံ့ဆန္ဒပြမှုတွေအချိန်ဆက်လက်ကောင်းနေပါတယ်။ရုံးမတက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေလည်းဆက်ပြီးတော့ဆန္ဒပြနေကြပါတယ်။ရန်ကုန်မြို့မှာတန်ကြပ်ကကားတွေစစ်သားတွေလုံခြုံရေးယူထားတာကိုမြင်နေရပေမဲ့ဆန္ဒပြသူတွေကတော့ဥတီကျဲအတိုင်းငြိမ်းငြိမ်းချမ်းချမ်းဆက်ပြီးတော့ဆန္ဒပြကြပါတယ်။ဒီနေ့ကို CDM နေ့အဖြစ်သတ်မှတ်ထားတာနဲ့အတူနိုင်ငံတော်ဗဟိုဘဏ်ကဝန်ထမ်းတွေဒီလှုပ်ရှားမှုတွေမှာပါဝင်ဖို့အတွက်တောင်းဆိုသူတွေမနေ့အစောပိုင်းကဗဟိုဘဏ်ရှိမှလာရောက်တောင်းဆိုခဲ့ကြပါတယ်။ဘဟိုဘဏ်ရှိမှဒီတန်ချက်ကကားတွေစစ်သားတွေတန်းစီပိတ်ထားပေမဲ့ဆန္ဒပြသူတွေပို့ပြီးတာများလာခဲ့ပါတယ်။ဘဟိုဘဏ်ရှိကဆန္ဒပြသူတွေကိုအားပေးထောက်ခံတဲ့အနေနဲ့ဖြတ်သွားတဲ့ကားဝယ်တွေကလည်းလက်သုံးချောင်းထောင်ပြတာကားဟွန်းတီးတာတွေကိုလုပ်ကြပါတယ်။ဆန္ဒပြကြသူတွေထဲမှာဒီရုပ်ရှင်ပြုတ်ဆောင်တွေလည်းပါဝင်ပါတယ်။ဒီနေ့ရန်ကုန်မြို့ထဲမှာစစ်တပ်တွေဖျန်းချထားတာကိုမြင်နေရပေမဲ့ဆက်ပြီးတော့ဆန္ဒပြနေတဲ့လူငယ်တယောက်ကတော့သူတို့ဘက်ကကြောက်လို့လုံခြုံရေးယူရလို့သာမြင်တယ်လို့အခုလိုပြောပါတယ်။ ရန်ကုန်မြို့နေရာစုံမှာခြိတက်ဆန္ဒပြပွဲတွေဒီနေ့ငြင်းငြိမ်းချမ်းချမ်းပဲပြီးဆုံးခဲ့ပါတယ်။မန္တလေးကခြိတက်ဆန္ဒပြမှုတွေလည်းအစောပိုင်းတုန်းကငြင်းငြိမ်းချမ်းချမ်းရှိခဲ့ပေမဲ့ဒီမြမစီးပွားရေးဘန်ကွဲတစ်ရှိမှာဆန္ဒပြသူတွေနဲ့လုံခြုံရေးတွေထိတိုက်တွေးခဲ့ကြပြီးတဲ့နောက်မှာလုံခြုံရေးဘက်ကပြစ်ခတ်တင်နေခဲ့လို့ဆန္ဒပြသူတို့ချို့ထိတိုက်ဒဏ်ရာရခဲ့ပါတယ်။ခုလိုလူစုခွဲချိန်အနီးအနားနေအိမ်တွေကိုဝင်ပုံးကြတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတွေကအိမ်တွေထဲအထိလိုက်လံပစ်ခတ်ဖမ်းဆီးမှုတွေလည်းလုပ်ခဲ့ပါတယ်။ဘယ်နှယောက်ဖမ်းဆီးခံခဲ့ရတယ်လဲဆိုတာအတိအကျတော့မသိရသေးပါဘူး။တောင်ကြီးမြို့ကဆက်ဆံထွန်းဆေးရုံတွေကိုလည်းလုံခြုံရေးတွေအင်အားသုံးဝင်ရောက်ဖြိုခွဲမှုတွေရှိခဲ့ပါတယ်။မြစ်တင်နာမြို့ကဒီဆက်မှုဇုံဓာအပိဆက်ရုံမှာဆန္ဒပြသူတွေကိုရဲတွေနဲ့စစ်တပ်ကတနင်္ဂနွေနေ့တုန်းကအကြမ်းဖက်နှိမ်နင်းခဲ့စဉ်တုန်းကအဖမ်းခံခဲ့ရတဲ့သတင်းတောင်5ယောက်ကတော့ဒီကနေ့ပြန်လွတ်လာပါတယ်။သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်အပါအဝင်အယတအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တမတော်ကာကွယ်ဦးစီးချုပ်ကအာဏာသိမ်းယူထားတာသတင်းနှစ်ပတ်ကျော်လာပြီးဖြစ်ပြီးတော့ခေါင်းဆောင်တွေလည်းဆက်လက်ဖမ်းဆီးခံထားရဆဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကို February 18ရက်နေ့အထိရမန်ယူဖမ်းဆီးထားတယ်လို့တရားရုံးကဒီကနေ့ပြောတဲ့အကြောင်းသူ့အတွက်ဥပဒေအကျိုးဆောင်လုပ်ပေးဖို့ကြိုးစားနေတဲ့ရှေ့နေဦးခမောင်စောကပြောပါတယ်။18ရက်နေ့ကြာရင်စပူတီရီတရားရုံးမှာအမှုကိုဗီဒီယိုကွန်ဖရင့်ဆင်းနဲ့ဆက်ဆီးကြားနာမယ်လို့တရားရုံးကပြောတဲ့အတွက်သူ့အနေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့နိုင်ဖို့အခြေအနေမရှိဘူးလို့လည်းတရားလွှတ်တော်ရှင်းနေကြီးဦးခမောင်စောကပြောပါတယ်။အခုလိုအခြေအနေမှာပဲရန်ကုန်မြို့ဗဟန်းမြို့နယ်မှာရှိတဲ့ NLD ပါတီရုံးချုပ်ကိုရဲနဲ့စစ်တပ်ကညနေပိုင်းမှာဝင်ရောက်ရှာဖွေပါတယ်။ရုံးချုပ်ရှိတဲ့ဒီလမ်းတစ်ဖက်တစ်ချက်ကိုလုံခြုံရေးတွေပိတ်ပြီးတော့ရှာဖွေခဲ့တာပါ။လုံခြုံရေးတစ်ဖက်တစ်ချက်မှာလည်းဆန္ဒပြသူတွေကညင်းညင်းချမ်းချမ်းထိုင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။NLD ရုံးချုပ်ထဲကိုဝင်ရောက်ရှာဖွေတဲ့အကြောင်းကတော့ဒီအဖမ်းမခံရပဲလွတ်မြောက်နေတဲ့ NLD ပါတီဗဟိုအလုံးခုဆောင်ကော်မတီဝင်တွေဖြစ်ကြတဲ့ဒေါ်မေဝင်းမြင့်နဲ့ဦးအောင်ကြည်ညွန့်တို့ကိုလာရောက်ရှာတာလို့ရှာဖွေတဲ့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။သူတို့လာရှာသူတွေရုံးချုပ်ထဲမှာရှိနေတာကြောင့်နောက်ပိုင်းမှာတော့လုံခြုံရေးတွေပြန်လည်ထွက်ခွာသွားခဲ့ကြပါတယ်။နိုင်ငံတကာမှာရှိတဲ့မြန်မာတွေကလည်းဒီစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြမှုတွေကိုလုပ်နေကြပါတယ်။သက်ဆိုင်ရာအစိုးရတွေနိုင်ငံသားဌာနတွေကိုတွားပြီးတော့မှစစ်အုပ်ချုပ်ရေးကောင်စီကိုမထောက်ခံဖို့တိုက်တွန်းစည်းရုံးနာတွေလုပ်ကြသလိုသက်ဆိုင်ရာနိုင်ငံအလိုက်မြန်မာတန်ယုံတွေရှိဆန္ဒပြရတာတွေလည်းရှိပါတယ်။ VOA ရုံးဆိုင်ရာဝါရှင်တန် DC မှာတော့မနေ့ကမြန်မာရေးတက်ကြွလှုပ်ရှားသူတွေစုဝေးပြီးတော့ဝါရှင်တန်မြို့နယ်တစ်ချောင်းခြိတက်ဆန္ဒပြပြီးတော့သမ္မတအင်ဂျီရောရှိမှမြန်မာဒီမိုကရေစီရေးကိုအမေရိကန်အစိုးရအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ပေးဖို့ဆန္ဒပြတောင်းဆိုကြပါတယ်။အဲ့ဒီမတိုင်ခင်တုန်းကတော့မြန်မာတန်ယုံရှိမှစုဝေးခဲ့ကြပါတယ်
။ဒီပွဲမှာရှောင်းလို့မဖြစ်ဘူး။ကျွန်တော်နိုင်မှဖြေရမယ်ဆိုတော့စိတ်ကြောင်းနဲ့ကျွန်တော်တို့အားလုံးအတူတူကအခုချိန်မှာဘိုင်းသားရဲ့ပမာရဲ့မြေပြားရဲ့ခွဲခြားနေမြချင်မဟုတ်ဘူး။ကျွန်တော်တို့ကျွန်တော်တို့ဒီကျွန်တော်တို့စိတ်ပေါ်ဝင်ရမြချင်ဖြစ်ရဲ့ဆိုတဲ့ဥစ္စာကိုကျွန်တော်ပြောပြရင်းနဲ့အားလုံး
ဒါကတော့တန်ယုံရှိမှဆန္ဒပြသူချင်းတိုင်းသားတယောက်ပြောသွားတာပါမြန်မာတန်ယုံဝင်နှန်းတွေအနေနဲ့စစ်ကောင်စီကိုမထောက်ခံဖို့စီယုံပြောဆိုခဲ့ကြပေမဲ့အခုချိန်ထိတော့ဒီမြန်မာတန်ယုံဝင်နှန်းတွေဘက်ကဆန္ဒပြလူလူတွေပူးပေါင်းဆောင်ရွက်မဲ့အလားအလာမတွေ့ရသေးဘူးလို့ဆန္ဒပြကောင်းဆောင်တယောက်က VOA ကိုပြောပါတယ်2020ရွေးကောက်ခံ NLD အမတ်တွေစုဖွဲ့ထားတဲ့ CRPH ကိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကလည်းနိုင်ငံအရရကတန်တမန်တွေဒီမြန်မာတန်ယုံဝင်နှန်းတွေအနေနဲ့ရွေးကောက်ခံအစိုးရကသာအတိအမှတ်ပြုပြီးတော့စစ်ကောင်စီကိုကိုစားပြုပြောဆိုရမျိုးမလုပ်ဖို့အတွက်တိုက်တွန်းတောင်းဆိုနေပါရဲ့ရှင်။ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့မြန်မာနိုင်ငံအနှံ့ဆန္ဒပြမှုတွေအရှိန်မြင့်နေတဲ့မြန်မာနိုင်ငံမှာဒီငြိမ်းချမ်းစွာစုရေးဝေးခွင့်ကိုအပြည့်အဝလေးစားဖို့နဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာမျိုးတွေမလုပ်ဖို့အတွက်မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ကိုတောင်းဆိုထားပါရယ်။American, Britain, Australia နဲ့ EU အဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံဆိုင်ရာစာအမတ်ကြီးတွေကလည်းစုပေါင်းပြီးတော့တနင်္ဂနွေနေ့တုန်းကကြေညာချက်ထုတ်ပြန်ပါတယ်။တရားဝင်ရွေးကောက်ခံထားရတဲ့အစိုးရကိုဖျောက်ချခဲ့တဲ့စစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်တယ်လို့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေတဲ့ပြည်သူတွေကိုအကြမ်းဖက်မနှိမ်နှင်းဖို့တိုက်တွန်းတာဖြစ်ပါတယ်။ဒီမြန်မာနိုင်ငံမှာဘာဖြစ်နေလဲဆိုတာကိုကမ္ဘာလုံးကစောင့်ကြည့်နေတယ်လို့လည်းသူတို့ရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။VOA မြန်မာဝိုင်းရဲ့တနင်္လာနေ့ညဘက်အစီအစဉ်လေးကိုဝါရှင်တန်မြို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။စစောကပြောခဲ့သလိုပါပဲ။ရန်ကုန်မြို့ဗဟန်းမြို့နယ်ထဲမှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရုံးချုပ်ကိုဒီလုံခြုံရေးတပ်ဖွဲ့တွေဝိုင်းရံပိတ်ဆို့ပြီးတော့ရှာဖွေမှုတွေလုပ်ခဲ့ပါတယ်။ရုံးချုပ်ရှိရာလမ်းမတစ်ဖက်တစ်ချက်ကိုပိတ်ဆို့ပြီးတော့ရှာဖွေချိန်မှာဆန္ဒပြသူတွေရောက်လာခဲ့ပြီးတော့အော်ဟစ်ဆန္ဒပြခဲ့ကြပါတယ်။အခြေအနေပြေဆုံးကိုတော့အဲ့ဒီနေရာမှာကိုယ်ပိုင်သွားပြီးသတင်းယူတဲ့ VOA သတင်းတောက်မတ်မီခါကတင်ပြပါမယ်ရှင်။
NLD ရုံးချုပ်ကိုစစ်တပ်နဲ့ ရဲတပ်ဖွဲ့ဝင် အင်အားအလုံးရင်းနဲ့ ဝိုင်းထားပြီး ဗဟိုကော်မတီဝင်တချို့ကို အာဏာပိုင်တွေ ရှာဖွေခဲ့ကြတာပါ ဒါပေမဲ့လည်း သူတို့ ရှာတယ်လို့ ဆိုတဲ့ NLD ပါတီ ဗဟိုကော်မတီဝင်တွေကို မတွေ့တာကြောင့် ဝိုင်းထားတဲ့ လုံခြုံရေးတပ်ဖွဲ့တွေ 나ยีပိုင်းအကြာမှာ ပြန်ရုပ်သိမ်းသွားတယ်လို့လည်း အမျိုးသားလွတ်တော်ကူကလေးဥပမျိုးသိန်းက VOA ကိုပြောပါတယ်
ဒီဟိုရောက်ခုကတော့သူတို့ဗိုလ်ရောက်ဆက်ကုန်းကိုရှာတယ်စသဖြင့်စသပြီးသွားပြီးရက်ဆုတ်သွားကြမှုအဲ့ဒီလုပ်နေတယ်သူကြီးကိုကြီးကြီးရဲ့လက်ကုန်းလုံးကြီးကြီးရဲ့ခက်ခက်ပါတော့မယ်နော်ဒါလည်းတစ်ခါစီရဲ့ဟိုစက်ချောက်ကလည်းပြန်ဆက်သွားတယ်နော်အဲ့ဒီလိုမျိုးပဲလေဒီကြီးတော်တော်မရှာဘူးလူပဲရှာတယ်ဟုတ်ကဲ့ဒီနေ့လေဘိုင်းကဆလို့
ဗဟန်းရွှေကုန်တိုင်းလမ်းပေါ်မှာရှိနေတဲ့အနယ်ဒီရုံးချုပ်ကိုတက်မလို့နဲ့ရဲတပ်ဖွဲ့ဝင်အယောက်တရာနီးပါးကကားအသွားလာတွေပိတ်ပြီးအလုံးရင်းနဲ့ဝိုင်းခဲ့တာဖြစ်ပါတယ်ပါတီဝင်တရာစင်ကျော်လောက်ရှိနေတဲ့ဌာနချုပ်ရုံးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဝိုင်းထားတဲ့အစောပိုင်းကအခြေအနေကိုလည်းဌာနချုပ်မှာရှိနေတဲ့ဥပမျိုးသိန်းကပြန်ပြောပြပါတယ်ရုံးချုပ်ကိုဌာနချု
ကိုယ်ကတက်တက်ဆက်နော်ဒီကြီးရတော့ကိုယ်ကစိတ်ကြည့်နေရချင်တယ်မီဒီယာကမှလည်းရောက်နေပြီဒီကြတဲ့ကတော့ဒါဖွင့်ခိုင်းနေတယ်ဒါဖွင့်ခိုင်းတော့ဖွင့်မသေးဘူးဖွင့်မသေးသေးပဲလေငွေရကြပိုင်းရပဲဒီမှာလာပြီးတော့ဝင်စီးသွားတယ်စီးပြီပေါ့နော်စီးရမဖြစ်လဲမဖြစ်ထားနေပါလေမင်းဖွင့်ထားတယ်ဟိုပုံမှန်တော့မတားသေးဘူးအဲ့ဒါကြီးပြလိုက်တဲ့ခါကျတော့ရင်းမြစ်ချင်တယ်နော်ပုံရောက်လို့ပါတယ်နော်ဆိုတော့ပြန်ပြီးတော့သူတို့ကတော့ပြန်ပြီးတော့ဟိုအစည်းအဝေးဆိုင်တော့
လုံးုံရေးတပ်ဖွဲ့တွေဝိုင်းထားတဲ့အချိန်မှာပဲထောင်ကနန်းရှိတဲ့ NLD ပါတီ၆ခံသူတွေစုဝေးရောက်လာပြီးဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ9ရက်နေ့ညဘက်ကလည်း NLD ပါတီရုံးချုပ်ကိုစစ်တပ်ကဝင်ရောက်ရှာဖွေဓာရီလုပ်ခဲ့ပါတယ်။တမတော်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်အစိုးရနဲ့ NLD ပါတီထိပ်ပိုင်းကောင်းဆောင်တချို့ကိုဖမ်းဆီးခဲ့တာပါ။နောက်ပိုင်းမှာလည်းအစိုးရအဖွဲ့ဝင်တွေရွေးကောက်ပွဲကော်မရှင်အရာရှိတွေတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးမှုတွေရှိခဲ့တယ်လို့နောက်ထပ်ဖမ်းဆီးဖို့အာဏာပိုင်တွေကြိုးပမ်းနေတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်းကတော့ဖမ်းဆီးထားသူတွေကိုချက်ချင်းပြန်လွတ်ဖို့နဲ့ငြင်းချမ်းစွာဆန္ဒဖော်ထုတ်နေသူတွေကိုနောက်ထပ်ဖမ်းဆီးနေတာတွေနှိမ်နင်းတာတွေမလုပ်ဖို့တောင်းဆိုထားပါတယ်ရှင်။
ဒါကတော့မမေခသတင်းပို့တာပါရှင်အခုလိုမျိုး NLD ရောင်းချုပ်ကိုအရှာမခံရခင်ဒီကနေ့အစောပိုင်းကတော့နေပြည်တော်မှာဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါင်ဆန်းစုကြည်ကိုဥပဒေအကျိုးဆောင်တွေကတွေးထိုင်ဖို့ကြိုးစားခဲ့ကြပါတယ်အာဏာသိမ်းတဲ့နေတဲ့ကဖမ်းဆီးထားတဲ့ဒေါင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုဥပဒေအရခံစား권တွေဆောင်းရှုံးနေတဲ့အပေါ်မှာဥပဒေပညာရှင်တွေရဲ့တုံ့တက်ချက်ကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကတင်ပြပါမယ်ရှင်
နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပုဂ္ဂိုလ်သွင်းကုန်ဥပဒေပုံမှား၈သမ္မတဦးဝင်းမြင့်ကိုတော့တဘာဝဘေးရန်နေရဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှား25ရိုးနဲ့စပူတီရီမြို့နယ်တရားရုံးမှာအမှုဖွင့်ထားပေမဲ့ဒီနေ့အထိဥပဒေအကျိုးဆောင်တွေနဲ့တွေ့ခွင့်မရသေးပါဘူး။ဒါကြောင့်လည်းတွေ့ခွင့်ရဖို့အတွက်အာဏာပိုင်တွေထံတောင်းခံထားတယ်လို့အမှုမှလိုက်ပါအကျိုးဆောင်ပေးဖို့ပြင်ဆင်ထားတဲ့တရားလွတ်တော်ရှင်နေဦးခင်မောင်စောကနေပြည်တော်မှာဒီကနေ့ပဲသတင်းတောက်တွေကိုပြောပါတယ
်။တွေ့ဖို့အလားအလာယတိပြပြောမယ်ဗျာ။ဘိုးဘိုးကလည်းမရှိဘူး။ကိုမရှိလို့ဒီလိုရင်တာပေါ့ကျွန်တော်ပြောတာကတည်းကအဲ့ဒီအလားအလားအတွက်ကျွန်တော်ကြိုးစားမယ်နော်ကြိုးစားမယ်ဆိုတာကကျွန်တော်တို့ကဥပဒေနဲ့အညီပေါ့ရှင်းနေတာညွှန်ကြားချက်ယူဖို့ရှိတဲ့တို့ကြောင့်တွေ့ဖို့ကျွန်တော်ကြိုးစားပါမယ်သက်ဆိုင်ရာခရိုင်ရဲတပ်ဖွဲ့မှုကိုကျွန်တော်တို့ထပ်ပြီးတော့ကြိုးစားပါမယ်နော်အဲ့တော့ဒါမဲ့ဘယ်လိုဖြစ်တရားရင်ရဲ့သဘောထားကတော့ဟိုရှင်းနေမပါလို့မဖြစ်ဘူးလို့ဒီထားအဲ့တော့ရှင်းနေပါရင်လည်းရှင်းနေကညွှန်ကြားချက်ယူဖို့တွေ့ရမှာပေါ့ဗျာအဲ့တွေ့ရမှာကိုဘယ်လိုစီစဉ်ပေးမလဲဆိုတော့ကျွန်တော်တို့မသိဘူးပေါ့နော်အဲ့ဒါကတော့
နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုရမန်ချုပ်ရဲ့ပြည့်တဲ့နေ့ရက်အတီးအကျကိုလည်းမသိရဘူးလို့ရှင်နေဦးခင်မောင်စောကပြောပါတယ်အစောပိုင်းသတင်းတွေအရဒီကနေ့ရမန်ပြည့်တဲ့ရက်အဖြစ်သိထားတာကြောင့်ရှင်နေပါဝါတင်မှုလာတာဖြစ်ပေမဲ့ခရိုင်ကရားသူကြီးက18ရက်နေ့အထိရမန်ယူထားကြောင်းပြောဆိုခဲ့ပြီးအမှုကိုလည်းစပုတ်3မြို့နယ်တရားရုံးမှာဗီဒီယိုကွန်ဖရင့်နဲ့သာလုံဆောင်မှာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းလည်းရှင်နေဦးခင်မောင်စောကပြောပါတယ်ဤတော်စုရှင်နေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌဖြစ်သူရှင်နေဦးကြည်မြင့်ကတော့ဖမ်းဆီးခံရသူတွေကိုဥပဒေအကျိုးဆောင်တွေတွေးခွင့်မရတာဟာအခြေခံအခွင့်အရေးကိုချိုးဖောက်ရာရောက်တယ်လို့လည်း VOA ကိုပြောပါတယ်
ဖန်ခါပြီဆိုတော့ရှင်းနေနဲ့တွေ့ခွင့်ပေးရမယ်ဆိုတာဒါရှင်းထုံးဥပဒေဒီမှာပြဋ္ဌာန်းထားပြီးသားပဲလေတရက်နေရဖန်တယ်ဆိုတော့ယမန်ကြီး14ရက်တည်းပေါင်းလဲလို့ရှိရင်ဆိုတော့15ရက်နေ့ဒီနေ့မှာရုံးထုတ်ရမယ်လေဒါမှမဟုတ်ယမန်ဆက်ယူရမယ်လေဒါဥပဒေပဲလေသူတို့ကအဲ့ဒါကိုရက်စွဲကိုပြောင်းပလိုက်ပြီးတော့စ
ဆက်ခွနရဲ့လို့ဆိုပြီးနောက်တော့နှစ်ရက်ထပ်တွေ့လိုက်တာအဲ့ဒီရစာဥပဒေအမကြီးတော့ဘူးလေနော်ပြီးတော့ကိုယ်ရမယ်ကြားနာနေမယ်ဆိုတဲ့အခါကျတော့တရားသွားတရားရှိနေရဘယ်သွားတရားမှာလဲသူတို့ကတရားဥပဒေအဝင်မခံဘူးလေတရားခံတဲ့တရားဥပဒေတရားစစ်ဆံမယ်ဆိုတဲ့အခါကျတော့ရှိနေရဘယ်သွားတရားမှာလဲအဲ့ဒါကြီးကတော့ဥပဒေနဲ့တခုမှမညီပါဘူးနော်အဲ့ဒါကြီးကတော့နော်
ဒီကရဲ့ရွေးကောက်ပွဲမှာမယ်အပြတ်အသန်းနဲ့အနိုင်ရခဲ့တဲ့အန်အယ်ဒီပါတီနိုင်ငံကဖြစ်သူဦးဝင်းထိန်ကိုလည်းနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်တင့်နှစ်လေးကနဲ့ရမန်ယူထားတာ
19ရက်နေ့ဆိုပြမှာဖြစ်ပေမဲ့ဘယ်တရားရုံးမှာရုံးထုတ်စစ်ဆေးသွားမလဲဆိုတာကိုတော့မသိရသေးပါဘူးအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကတော့ထိန်းသိမ်းခံရတဲ့ဒေါအောင်ဆန်းစုကြည်နဲ့အဆက်အသွယ်ရဖို့ကြိုးပမ်းခဲ့ပေမဲ့မြန်မာအာဏာပိုင်တွေကငြင်းပယ်ခဲ့ကြောင်းပြောဆိုထားပါတယ်ရှင်ဗီအိုရဲ့သတင်းတော့မဆုစုသတင်းပေးပို့တာပါရှင်အခုလိုမျိုးကောင်းဆောင်တွေကိုဖမ်းဆီးထားတာလွှ ဒီနေ့ကိုနားလောင်တဲ့မတ်ခွန်မျိုးတို့ခြင်းများပေးခဲ့တာပါရှင်။ရိုးရိုးအမေရိကန်တန်ရက်တင်းလာနေကြပဲထိတ်တန့်ရောက်နိုင်တဲ့တကားသတင်းတွေကိုစန္ဒပြတောင်းဆိုမှုတွေရှိနေတဲ့နောက်ဆုံးအခြေအနေကိုတော့ကိုရိုင်းသွားပြီးတော့သတင်းယူထားတဲ့ဗီအိုအေသတင်းတောင်အကန့်နှောင်းကပြောပြပါမယ်ရှင်။
ရန်ကုန်အပါအဝင်မြန်မာနိုင်ငံကနေရာတော်များများမှာလုံခြုံရေးတပ်ဖွဲ့တွေတုံ့ပြန်ထားပေမယ့်အနာဖီဆန်ရဲ့လှုပ်ရှားမှုတွေဆက်လက်ပေါ်ပေါက်နေတာဖြစ်ပါတယ်။ရန်ကုန်မြို့ကဗဟိုပန်ရှိမှာဆိုရင်လည်းတန်ချက်ကကားတွေနဲ့စစ်တပ်တွေလုံခြုံရေးယူထားတဲ့ကြားမှာပဲဆန္ဒပြသူထောင်ကနားလောက်စုဝေးခဲ့ကြတာပါ။ဆန္ဒပြပွဲမှာပါဝင်သူတဦးဖြစ်တဲ့ကိုထက်အောင်ကတော့
CDN လို့ခေါ်တဲ့ငြိမ်းချမ်းတဲ့နည်းနဲ့လှုပ်ရှားမှုအစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်ဗဟိုပန်ရှိမှာဒီကနေ့ဆန္ဒပြကြတာလို့လည်းပြောပါတယ်။ဟိုညံ့ညံ့နဲ့ပေါ့နော်။CDN လှုပ်ရှားမှုညံ့ညံ့အောင်မြင်လေးလေးကျွန်တော်တို့ဒုတိယတန်ရုံတွေနဲ့မယ်လူတွေအထူးကြိုက်နဲ့မယ်ဟိုပို့ပြီးတော့အောင်မြင်မှုစီရောက်မယ်ပေါ့နော်။အဲ့လိုရုံနဲ့အဲ့ဒီအတွက်ဒီ CDN လှုပ်ရှားမှုအောင်မြင်မှုအတွက်ဒီဗဟိုပန်ဥစားပေးပြီးတော့
ချောက်လာအောင်အလုပ်ခွင်တွေပြန်ဝင်လာအောင်တော့မလုပ်သေးတဲ့သူတွေကိုလည်းဒါပြည်သူတွေဘက်မပါအောင်လို့ဒါအင်အားကိုပြပြီးတော့စီးယုံလာတဲ့ဟုတ်တယ်ဆင်းချောက်တာလည်းဟုတ်တယ်အဲ့လိုမျိုးကျွန်တော်တို့မြင်နေတယ်။အဲ့ဒါအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ကန့်ကွက်ဆန္ဒပြမှုတွေအပေါ်လှုံ့ဆော်ရေးတပ်ဖွဲ့တွေကအင်အားတုံးနှိမ်နင်းတာတွေရှိနေပေမဲ့လည်းဆန္ဒ ဦးစဉ် ဝိုင်း ကလည်းငိုင်းချမ်းတဲ့လှုပ်ရှားမှုမှာပူးပေါင်းကြဖို့တိုက်တွန်းခဲ့ပါတယ်။
ဟိုတကယ်တမ်းကျတော့CDM ဆိုတာအနုညံ့ဆုံးအသိမွေ့ဆုံးတရားအကြီးမားဆုံးတကယ်အဆန်းထက်တဲ့လက်မျက်ဖြစ်ပါတယ်။ပြည်သူတွေလမ်းပေါ်မှာတွင်းညင်ကြကြမလိုပဲ။ထိခိုက်ကုန်းချဖြစ်ကြမလိုပဲ။ဖမ်းဆီးခံကြမလိုပဲ။အနုညံ့အသိမွေ့ဆုံးလက်နက်ကြီးဖြစ်ပါတယ်။ဒီအတွက်CDM ကိုပူးပေါင်းပါဝင်ပေးဖို့ကျွန်တော်တို့ကမြစ်တာလာရောက်ရပ်ခန့်ခြင်းတောင်းပန်ခြင်းဖြစ်ပါတယ်။
စန္ဒပြလှုပ်ရှားမှုတွေအတွင်မြန်မာနိုင်ငံကအခြေအနေကိုနိုင်ငံသားအတိုင်းအဝန်ကအာရုံစိုက်မှုရအောင်ကြိုးပမ်းတာတွေလည်းရှိနေပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးကိုအားပေးထောက်ခံတဲ့နိုင်ငံတွေတမကတခြားနိုင်ငံတွေပါအာရုံစိုက်မှုရဖို့ရည်ရွယ်ထားတယ်လို့လည်းရန်ကုန်မြို့ကရုရှားတန်ရုံရှိမှစန္ဒပြနေတဲ့ကိုရန်လင်းအောင်ကပြောပါတယ်။
အဓိကကျွန်တော်တို့တန်ရုံဦးတည်ပြီးဆန္ဒလာကြတော့ကျွန်တော်တို့မြန်မာပြည်မှာဖြစ်နေတဲ့အတန်တွေကိုသူတို့ကဘာနေသိနေကြတယ်။ ပြီးတော့ကျွန်တော်တို့ရဲ့အခုလက်ရှိဖြစ်နေတဲ့ဥလာကောင်စီမှာဆိုရင်ဒီရုရှားနဲ့တရုတ်ကကျွန်တော်တို့ပြည်တွင်းရေးဆွေးနွေးပြီးတော့သူတို့ကတန့်ွက်တယ်ပေါ့နော်။အပြည်တွင်းမဟုတ်ဘူးခင်ဗျာ။ကျွန်တော်တို့စစ်အကြမ်းဖက်ခံရတာပါ။ဒါကဘာအကြည့်ဖြစ်နေလဲ။ပြီးတော့တရားကြီးနိုင်ငံဖြစ်တဲ့ဒီရုရှားနဲ့တရုတ်ကလည်းကျွန်တော်တို့ဘက်ကနေပြီးတော့ပြည်တွင်းရေးအတောင်နားထောင်ရည်ရည်ဖြစ်
ရှိတတ်တဲ့နိုင်ငံတွေပါအာရုံစိုက်မှုရအောင်ရည်ရွယ်ထားတယ်လို့ပြောပါတယ်
သူတက်လုပ်နေတာကဒါပီတူရဲ့ဟိုစန္ဒမဟုတ်ဘူးပြည်တွင်းစန္ဒကတော့တကယ်တော့လွတ်လပ်စွာနဲ့ဒီမိုကရေစီနဲ့ဟိုပြည်သူတွေရွေးကောက်ထားတဲ့အစိုးရဒီအာဏာပြန်လဲအဖို့ရဲ့အဲနောက်တစ်ခါဒီအာဏာရှင်စနစ်ကျသမှုအတွက်ဖြစ်ပါတယ်ဒါကြောင့်ဒီရုရှားအဲ့ဒီနဲ့အထူးသဖြင့်ရုရှားနဲ့တရုတ်ပါနော်ဒီဟာကိုကျွန်တော်တို့ဟိုစစ်အစိုးရဘုရားလေအဲ့ဒါကိုဖိအားပေးဖို့ပေါ့ကျွန်တော်လာပြီးတော့ဆန္ဒပြခြင်းဖြစ်ပါတယ်လို့
မြန်မာနိုင်ငံအခြေဆိုင်အနောက်နိုင်ငံတန်ယုံတွေကတန်အမတ်ကြီးတွေကတော့မြန်မာလူတို့ရဲ့ငြိမ်းချမ်းတဲ့လှုပ်ရှားမှုတွေကိုအားပေးထောက်ခံကြောင်းမနေ့တုန်းကပဲပို့သွဲကြေညာချက်တစ်ဆောင်ထုတ်ပြန်ခဲ့တာပါအမေရိကန်ကနေဒါနဲ့ဥရောပတမကယုံနဲ့အဖွဲ့ဝင်နိုင်ငံတွေကတန်အမတ်ကြီးတွေပါပါဝင်ခဲ့တဲ့ထုတ်ပြန်ချက်မှာတော့ငြိမ်းချမ်းစွာလှုပ်ရှားမှုတွေကိုလေးစားဖို့အင်အားသုံးနှိမ်နင
who sent in Lo Shamurigo, and I don't think in Amirimalopoja, Nanganagaga, the Binibari, Tabiman, not a name Muri, Pansi Muri, Sabiro Shinibari, a soya, Yonsaya, Nibiro, Mandaline, Tangi Muri, Bawi, Niat Chuma, Longjong Yi, Tapa Winry, and I don't think in it, Chiniguro, Fio in your mind, drink out, Ma Intana, Tonga, Jopiava Mission.
Jamma Pepe, Anna Pisan and Loshamurima bowing it. Champine, Dangi Mura, suspend on Sayongo, digging in by my way, yet up when Tonsala, Way and Peso Gayaga, Dema Muri, Chikarawa. Sayongo, why not a Lonchon eat up when we go Luduga, Sanap Dagayama, Jeriga, Niji, Yubone, the Napipa Luzu, Quaret, Dema Muri, Chikarelo. Suspend on Sayonga, Siawin, the Urap Yobai.
Dema Leguna, Wuna, in Aga, the Chia, the Song Lodo, she, Aguia, the Siawini, a song with her. วันนี้นี่ดาวว่าวันนี้นี่เราแต่เราดูดูเขาดูดูมีอยู่วงนี้ไปที่เด็ดแต่ถ้าเข้าใจนี่จ้าเลยเดียวเลยวันนี้สี่ท่าเลยนี่เราสี่วันนี้อยู่ที่เด็ดแต่ไม่เข้าเลยเจ้าก็ต้องรีบไปเราเนี่ยเนี่ยต้องเจอวันเย็นสี่เลยเจ้าเลยก่อนเนาะแล้วเนี่ยที่ถ้าเลยเจ้าเลยก็เสี่ยวเสี่ยวเนี่ยคนอะไรคนอะไรพี่เราว่าเสี่ยวเนี่ยฟังวันนี้ก่อนเนาะวันนี้ที่มาตัวถ้าเข้าไปเราไม่ใช่รู้ถ้าเข้าอาทิตย์นี้เนี่ยคือแบบนั้นเนาะ
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
เออเออหลุดเนาะอ้าวตัวชื่อใครเนี่ยยောက်ล่ะเออตัวไอ้ตัวอย่างวันนั้นยောက်เนี่ยมาลบลบไม่ได้เลยรู้แล้วก็เปลี่ยนมาตัวเปลี่ยนไม่ดีเลยตัวไม้เนี่ยโอ้ยรู้แล้วก็ชนะเปลี่ยนเนาะเอาตัวตัวที่ดูเลยเปล่าเราท้องซะดีเลยยောက်ล่ะเจ๊ล่ะไอ้โอ้ยยောက်ล่ะตัวเราต้องกล้าเนาะมิ้นก็ปี้เนาะลูกเออเนาะตัวเราเอาไม่ยอมอูบ่เนาะยอมพี่แล้วยောက်ไปมาแล้วตัวไอ้ก้าบ่นี่บาบาจีเนี่ยถูกเลยฉันเอาบาบาจีม
Soya Jong Saya Nibiro Malay Sana Biadu Pansi Kayana Rishibare, Dini Maro Nibiro the Bigon Kemoza Bangana Ma Ning Chanswa Timey Sana Biani Jare, Nibiro Shwijabe Yakwa Ataka Saliga Sedan Jangmarine, Sana Bia Winan the Chu, Yega Pansi Kara Piedelo, Pansi Kayana Jangma Diawe Midazu Winga Fio Ego Biaware.
Nibiro Majanda Yo. ဒီစင်းနဲ့ငားရောက်ကိုဖမ်းထားလို့ဗျဆယ်တန်းကျောင်းသားလေးတွေပေါ့အော်နေပြီးစက်တနာရီလောက်ကပေါ့နော်အခုကနေပြီးတော့ထောင်းပါပေါ့နော်အချင်းထောင်းပါကျွန်တော်တို့ချိန်မရောက်နေပါဗျခလေးတွေကဘာမှမလုပ်ဘူးဟိုကပေါ့နော်နေပြီးတော့မှာအခုဆန္ဒပြသူတို့ထိုင်ကြနေတဲ့အချိန်မှာကျောင်းသားလေးတွေထိုင်ကြနေတဲ့အချိန်မှာအခုကဖမ်းပြီးတော့မှာနေပြီးတော့ထောင်းထဲထည့်ထားတာအော်စီရင်ပြတဲ့လူကဘယ်နေရာလောက်ပါလဲဆိုန
Jang, Nene Lina Equa Wenjin Lama, Nibiro, Jinang Terani, Piano, Big Elule, Mitazu, and Yap Yavare.
Usang Turika, Jobani Yava. along with Same Sana Pia, Loshamua, Ochomu Jandia, which had Dambu, Gonzo, Nilan Pietajang, Satin Tanabu, Yiji, Lule, Set Anashin, Sanji, Lulu Loshamu, Puvan Comedy, Piawaya, Gucho Joga, Piawade.
We Suya or the Romatala Suya on Raw, Hangaragane, Siwa Chitamua, same machine. I don't do that to Siwa, Jesse Muga, same machine. I do as you know, or to Anala Tigabo. A good chat or me on like Anna Dina was too juicy water, Dina, so that you know, a good type of ma, so I also is any out there title. Do net the quad, do win and talk and you get duty at juicy water, you know, Diana. I don't know, did not go along with you know, who keep your type of dude. Chatterheimer solution or Tala Grimade, you know, the best to Kupol Alimer, the generation teacher.
Nanga Wonga muted on Yama, Longjo eat a pretty in our pit have been made. တချို့ဆိုရှာသူတွေကတော့ဒီသတင်းပတ်တဲ့ဆိုရှာမှုတွေမှာအလုံးတမဝန်ထမ်းတွေဆက်လက်ပူးပေါင်းပါဝင်ကြဖို့တိုက်တွန်းထားပါတယ်။တချိန်တည်းမှာပဲစီဒီယမ်လှူရှာမှုအတွက်အရက်ပိုင်းတဲ့ပရဟိတဖွဲ့စည်းတွေကလည်းဒေတာအလိုက်ဝိုင်းဝန်းပံ့ပိုးနေကြပါတယ်။စီဒီယမ်လှူရှာမှုအောင်မြင်ဖို့အတွက်ဒီလှူရှာမှုမှာပါဝင်လာကြတဲ့ဝန်ထမ်းတွေလုံတမာတွေကိုပံ့ပိုးဖို့အရေးကြီးရလို့လဲမန္တလေးစီဒီယမ ဒီကနေ့ကျမတွေကနောက်ပြီးစီကရာတွေတော့တော်တော်များများပါလာကြပါပြီ။ဒါမှမဟုတ်ဆက်တဲ့စီကိုပါလာကြပါပြီ။ကျွန်တော်တို့စီယုံနိုင်မှုကောင်းမယ်။နောက်ပြီးထောက်ပံ့နိုင်မှုသူတို့ကာဘာပေးနိုင်မှုကောင်းရင်ကောင်းတယ်လို့တော်များများမှာမဟုတ်လား။နိုင်ငံတကာပြည်ပြည်တွင်းပြည်အားနဲ့ဝန်ထမ်းတွေရဲ့တကြွရဲ့ပါဝင်မှုတွေကြောင့်မကြခင်မှာတပိတ်တိုက်ပွဲအောင်မြင်လိမ့်မယ်လို့ယုံကြည်ကြောင်းကြောင်းသားရှိနေရ
ก็ไม่ใช่ในไลน์เบียร์วันนั้นเองอยากรู้กันนี่ทุกขันยาได้ด้วยซีซันปีนี้จะเอาเลยเปล่าวะเนี่ยฉันรู้ว่าถ้าเป็นจริงเราไม่ต้องมาจริงๆเมื่อก่อนอยู่ในซีซันเลยเลยฉันรู้ว่าพี่เราทำอะไรตอนนี้เลยเขาแค่ที่จะสนุกเฉยเลยฉันรู้ดีมือเองเพื่อการอะไรเนี่ยฉันรู้เส้นเส้นเชิดชะตาอะไรแบบเนี้ยฉันรู้ก้าวนี้เลยสิ่งที่ยังนั่นเนี่ยนิทามอยู่สนุกเฉยฉันรู้ว่า
อาเมียมีเลยจันทร์รู้เปลี่ยวเลยยังไงวะนะตัวยันนี่จันทร์รู้ลงวันจะทำอะไรนิทามอยู่ตัวยังไงไอ้ดอกจันทร์รู้ติ่งไม่จ้าเราเลยวะจันทร์รู้ยูทาวะเนี่ยนั่งงานวันนั้นนี่ฮะนั่งงานยี่สิบเดียวกูต้องวันสิบวันเราอยากตุยเปลี่ยวสิวายสันนี่เนี่ยสูอยากเปลี่ยวเปลี่ยวเมียวเส้นสัมผัสสั่งลูกจับวันเนี่ยตามวันเปลี่ยวก่อนยังไงวันนั้นอุบัติหนีอุบัติตายยี่สิบนายเนี่ยรู้เสียวโชว์ยี่กังสิกานั่งงานวันเดือนสากันนี่ตัวนึงวันนี้มาจริงย ီအဖွဲ့ချုပ် NLD ပါတီကတော့ဒီလောက်ရက်တွေဟာတရားဝင်မှုမရှိကြောင်းပြောဆိုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့တာပါ။
ဒီအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ဖိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voaburmese ဖြစ်ပါတယ်။VOA American တန်ရုပ်တန်တဲ့ရေဒီယိုထုတ်လွှင့်ချက်ဒီကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကနေတင်းလာနေညဘက်အစီအစဉ်တွေကိုည7:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မဆုမြတ်မမ
online မှာကိုပဲစာမျက်နှာတွေထဲဝင်နေပဲ website တွေထဲသွားကြည့်တယ်ဆိုတာကိုလွယ်လွယ်ထောက်လှမ်းဖို့မလွယ်အောင်လို့ VPN ကွန်ရက်တွေတုံးလို့ရတဲ့အကြောင်း blogger တွေပြောသမျှအစီအစဉ်ကိုမကြခင်ထုတ်လွှင့်ပေးပါမယ်။အခုအရင်တော့ဒီတနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့စီးပွားရေးအစီအစဉ်ကိုအလှည့်ပေးပါမယ်ရှင်။မြမစီးပွားရေးကန္တနေရာတော်တော်များများမှာဒူးနဲ့ဒဲနဲ့ရှိနေတဲ့ဆဲအုပ်စုရဲ့စီးပွားရေးအကျိုးစီးပွားတွေဟာအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေရှိနေပေမဲ့သူတို့ရဲ့လုပ်ငန်းကြီးတွေဘဏ္ဍာငွေကြေးတွေဆက်ပြီးတော့ရှိနေလိမ့်အောင်မယ်လို့ကြွန့်ကျင်သူတွေကသုံးသပ်ကြပါတယ်။စစ်တပ်ရဲ့ကြွေးဝါမှုတွေကိုဘလို့ထိမ့်သိမ်းနိုင်မလဲဆိုတော့ AFP ရဲ့သတင်းဆောင်ပါကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ကဒီတစ်ပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။
မန္တလေးမှာရတားခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကဖမ်းဆီးပြီးနောက်ပိုင်းစန္ဒပြဆန့်ကျင်သူတွေကိုဖြိုခွင်းမှုတွေကြောင့်နိုင်ငံတကာဘက်ကပြစ်ဒဏ်ခတ်ဖို့တောင်းဆိုမှုတွေပိုများလာခဲ့ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့မှာတော့အမေရိကန်ပြည်ထောင်စုကမြန်မာစစ်ခေါင်းဆောင်တွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့ပါတယ်
။ The US governmentis taking steps to prevent the generals from improperly
American ပြည်ထောင်စုအတွင်းမှာရှိတဲ့မြန်မာဘဏ္ဍာငွေဒေါ်လာတန်1000ကိုမြန်မာစစ်ကောင်းဆောင်တွေထုတ်ယူခွင့်မရအောင်ထိန်းချုပ်မယ်အကြောင်း American သမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့တာပါဖေဖော်ဝါရီလ1ရက်နေ့ဆက်အနာသိမ့်မှုမှာတာဝန်ရှိတဲ့လက်ရှိနဲ့အငိမ့်စားစစ်အရာရှိကြီး10ဦးရဲ့ American မှာရှိတဲ့ပိုင်ဆိုင်မှုတွေနောက်လွှဲပြောင်းမှုတွေကိုပိတ်ပင်ချောင်းလဲအမေရိကန်ဘန်ဒါရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်စစ်တပ်ခေါင်းဆောင်တွေရဲ့နောက်ွယ်ကများပြားလှစွာသောကော်ပိုရေးရှင်းကြီးတွေကနေကျွဲဝချမ်းသာမှုတွေဆက်လက်ရရှိခံစားခွင့်ရနေတယ်လို့ကျွမ်းကျင်သူတွေကယုံကြည်ကြပါတယ်မြန်မာစစ်တပ်ကတူတူတိတ်တိတ်ထိန်းချုပ်ထားတဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းကအပြည့်အဝကြီးကြပ်ဆောင်ရွက်နေတဲ့ဒါမှမဟုတ်လဲတစ်စိတ်တစ်ပိုင်းကြီးကြပ်ဆောင်ရွက်နေတဲ့ကုမ္ပဏီအ ਨੇ စုံ133ခုမြန်မာပြည်တွင်းမှာရှိနေတယ်လို့ Justice for Myanmar ရဲ့အစီရင်ခံစာတစ်ခုကဖော်ပြပါတယ်။ပွင့်လင်းမြင်သာမှုမရှိတဲ့ဒီအဖွဲ့တွေရဲ့အခက်အလက်စီးပွားရေးလုပ်ငန်းတွေကလည်းဘီယာဆေးလေတည်ယူပို့ဆောင်ရေးအဝတ်အထည်လုပ်ငန်းခီးသွွားလုပ်ငန်းနဲ့ဗန်းလုပ်ငန်းတွေအထိဂန္ဓာတွေအများကြီးမှရှိနေပါတယ်အကျိုးအမြတ်များပြီးစီးမြင်စည်းကမ်းရော်ရဲနေတဲ့ကြောက်စိမ့်နဲ့ဗရများကုံသွဲရေးကတော့စစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေကချုပ်ကန့်ထားတာပါမြန်မာနိုင်ငံဟာကမ္ဘာမှာကြောက်စိမ့်ထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပြီးခမန်းချီတစ်နှစ်ကိုအမေရိကန်ဒေါ်လာတန်းထောင်ချီရနေပေမယ့်လို့လဲနိုင်ငံအခွန်ငွေမှာတော့မဖြစ်စလောက်ပဲရပါတယ်။အရင်အတွက်အကောင်းဆုံးကြောက်မြတ်တွေကတော့နေဆက်ကိုကြော်ပြီးတရုတ်ဖက်ကိုတရားမဝင်ထွက်တယ်လို့ယုံကြည်ထားကြပါတယ်။တဘာဝဘေးဒဏ်တင့်လွယ်တဲ့ကြောက်စိမ့်ထုတ်လုပ်မှုလုပ်ငန်းဟာ2011ခုနှစ်ကတည်းကနေအခုအချိန်အထိစစ်တပ်အခွင့်ဒုကန်တွေမူးယစ်ရာဇာတွေနဲ့သူတို့နဲ့ပလဲနံပါတင့်သူတွေရဲ့အချိတ်ဆက်တွေကထိန်းချုပ်ထားစေဖြစ်တယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်း Global Witness ကပြောဆိုထားပါတယ်စီးပွားရေးဥပိုင်လီမိတက်ရဲ့လုပ်ငန်းခွဲတစ်ခုကကြောက်စိမ့်တူးဖော်ခွင့်လိုင်စင်အများဆုံးထိန်းချုပ်ထားတယ်လို့လည်းဖော်ပြပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအမေရိကန်ဒဏ်ခတ်ပိတ်ဆို့မှုထဲမှာပါတဲ့ကြောင်းမြတ်လုပ်ငန်းကြီး3ခုထဲမှာမြန်မာ Imperial Jade Company Limited လည်းပါဝင်ပါတယ်မြန်မာစီးပွားရေးဥပိုင် Limited နဲ့မိဖက်ကုမ္ပဏီတွေထဲမှာတရုတ်ဂျပန်တောင်ကိုရီးယားနဲ့စင်ကာပူကုမ္ပဏီတွေလည်းပါပါတယ်ဒီလုပ်ငန်းကြီးကနေအစိုးရကိုတင်ပြထားချက်အရတော့လုပ်ငန်းကြီးရဲ့အစုရှယ်ယာပိုင်ရှင်တွေကလက်ရှိနဲ့အငိမ့်စားစစ်အရာရှိကြီးတွေဖြစ်ပါတယ်။2020ပြည်နှစ်စက်တင်ဘာလကထွက်တဲ့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ရဲ့အစီရင်ခံစာအရ1990နဲ့2011ခုနှစ်အတွင်းဒေါ်လာတန်း18,000ကျော်ရှယ်ယာရှင်တွေကိုပေးခဲ့တယ်လို့ဖော်ပြပါတယ်။နိုင်ငံကိုရာဇဝတ်နှစ်ဝက်လာအုပ်ချုပ်လာတဲ့စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့သူတို့ကိုယ်သူတို့ကျွဲဝချမ်းသာအောင်လုပ်ဖို့အချိန်ရခဲ့တယ်လို့နိုင်ငံတကာဆက်ဆံရေးဆိုင်ရာပြင်သစ် Institute ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူး François Nicolas ကပြောပါတယ်။2011ခုနှစ်ကနေ2022ခုနှစ်ကြားတစိတ်တစ်ပိုင်းရပ်သားအုပ်ချုပ်မှုကာလထိုးလေးအတွင်းမှာလဲဒီကိစ္စတွေမှာအပြောင်းအလဲကြီးကြီးမားမားမဖြစ်ခဲ့ပါဘူး။ ပြီးခဲ့တဲ့နိုဝင်ဘာလအတွင်းဒေါက်ဆာဆုချီရဲ့ပါတီကအပြတ်အသတ်အနိုင်ရခဲ့ပြီးနောက်မှာစစ်တပ်အနေနဲ့အနာဂတ်ရေဆွေးရင်စိတ်ရှိကောင်းရှိနိုင်တယ်လို့နီကိုလတ်စ်ကအေအက်ပီကိုပြောပါတယ်။သူတို့ရဲ့ချမ်းသာကြွယ်ဝမှုတွေကိုထိခိုက်လာနိုင်ခြေရှိပြီးဒီအချက်ကအစိုးရကိုဖြုတ်ချဖို့သူတို့ဆုံးဖြတ်တဲ့နေရာမှာအများကြီးဖြစ်နိုင်ခြေရှိပါတယ်လို့လည်းသူကထပ်လောင်းပြောပါတယ်။
Burma, look, I don't think the military takeover, the military coup.
စစ်အာဏာသိမ်းမှုကြောင့်စစ်တပ်အနေနဲ့နိုင်ငံပိုင်ကုမ္ပဏီတွေကိုပြန်လည်ထိန်းချုပ်ခွင့်ရစေပါတယ်။ပြင်သစ်ရဲ့ဒေါ်လာအမေရိကန်ရဲ့ရှက်ဗရွန်တို့နဲ့ဖက်ဆက်လုပ်နေတဲ့မြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းကိုအခုစစ်တပ်ကကြီးကြပ်နေပါပြီ။မြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းဟာသဘာဝဓာတ်ငွေကနေတနည်းကိုဒေါ်လာတန်းတစ်ထောင်လောက်အကျိုးအမြတ်ရနေတယ်လို့ ပြောရမကလုပ်ငန်းကီရင်နဲ့စင်ကာပူအခြေစိုက်ရင်းနှီးကုမ္ပဏီပူမာတို့ကမြန်မာနိုင်ငံတွင်သူတို့လုပ်ငန်းတွေကိုပြန်လည်တုံ့တက်နေကြောင်းကြေညာထားပါသေးတယ်။စစ်ဘုတ်ချုပ်ကြီးတွေဘန်တာကြီးရပေါရလန်းတွေကိုပိုပြီးပြစ်ဒဏ်ခတ်တင်းကျပ်ဖို့တွန်းအားပေးနေသူကတော့ International Federation for Human Rights ကဒေဗီစတော့ဟတ်ဖြစ်ပါတယ်။ Justice for Myanmar ကဒေါ်ရတနာမောင်ကတော့မြန်မြန်ဆန်ဆန်တုံ့ပြန်ကန့်တွယ်ဆောင်ရွက်ဖို့တိုက်တွန်းပါတယ်။အခုချိန်မှာပြက်ပြက်သားသားမဆောင်ရွက်ဖို့ဆိုရင်စစ်တပ်ကလူမှုအပေါ်မှာပိုပြီးအကြမ်းဖက်လာမယ်ဒီမိုကရေစီရဖို့အခွင့်အလမ်းလည်းရှိတော့မှာမဟုတ်ဘူးလို့သူကပြောပါတယ်။ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးရာမူဝါဒအခြေခံဂျိုးဆက်ဘော်ရဲလ်က
ဥရောပသမဂ္ဂရဲ့မြန်မာအပေါ်အရေးယူနိုင်တဲ့နီလန်သုံးသွယ်ချက်မှာတော့စစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့လူတွေကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးဖွံ့ဖြိုးရေးအကူအညီတွေကိုပြန်လည်သုံးသပ်ရေးလက်နက်ကလွဲလို့တခြားကုန်ပစ္စည်းတွေအတွက်အထူးကုန်သွယ်ကွန်အခွင့်အရေးတို့ကိုပြန်လည်သုံးသပ်ရေးတို့ဖြစ်ကြောင်းပြောဆိုခဲ့တာပါ။
ကုန်သွယ်ရေးအထူးအခွင့်အရေးကိုရုပ်သိမ်းရင်တော့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုမထိခိုက်ပဲအရက်သားတွေရဲ့အထည်ချုပ်လုပ်ငန်းတွေအပေါ်မှာထိခိုက်နိုင်တယ်လို့လည်းသတိပေးပါရစေ။ဒီအထည်ချုပ်လုပ်ငန်းတွေမှာလုပ်သား9000လောက်ရှိပြီးအမျိုးသမီးအများစုဖြစ်တယ်လို့လည်းပြောဆိုခဲ့ပါရစေ။မတ်တန်ကြီးထိုင်းစီစဉ်တဲ့ဆက်တဲ့စီးပွားရေးစီစဉ်ဖြစ်ပါရဲ့ရှင်။အခုတော့တင်းနှင်းလာန
lulue chao lambu kame, virtual profit networks re, VPN kwenye dwego, belu lulue shanai mlesra tiya maa pibarishin. Yamanayama, February latte yaga, Siana Tengjane, Anna Tengupina, Internet Saturn Rigo, Chatauta, Atomiare, Lumukon Yadrigo, Pepinari, Lokevare, Yamadi Umia, Internet Toneka, Atika Winchijare, Facebook Lumukon Yasamianago, Nasa Lina Joja, Baker at Web, Pirin Attention Jamayo, Pirin Piba Mava, a set very Piatau Kevare. Elumio Petaje, Mata Chuga, Virtual Private Network, VPN with Tobiro, Petare Samianari Rego, Winti Javare, Nipinane, a German to read VPN, Tonai, Nilanego, Lulu Shanai Bime, the Churi to a cat care Pitayavare, Tajao, Yamananga Majani, MPD, Delano, Oridusare, Internet Service Provider, Comuniriga, Pede, Internet Winsang Hune, Kuba Internet Kunyelu Lulu Pyoyame, VPN, Luqua Tadalis Rago, Nipinya Twenty Du, Mata Taga, Shindia Tavare.
You Internet Dona, Jaro, Korea, Internet Go, Tramepe, Duani, Surao, Nazonine, Abamapiani, Oraduro, Delinoro, MBD, AK Viani, Twara, Rojaro, AK Viani, Sound GPO, Behario, Social Media, Pialai Mele, Facebook, Pamela, Twitter, Pamela, Bana, Aramitra, Lumuyare, Luis Omina, Lumuyare, Social Media, Pamela, so at the Korean Thrall, Lumuyare.
ကူလူတွေသိနေတဲ့ VPN ဆိုတာကဂျာ virtual private network ပေါ့နော် virtual private network ကဂျာတော့ဘယ်လိုလဲဆိုတော့ကိုကသုံးတဲ့ internet ကဒီ gateway တွေမှာဒီကနာပမာပြ gateway တွေမှာမဟုတ်တော့ဘဲနဲ့နိုင်ငံခြားနေရာတွေမှာ connect လုပ်ထားတယ်ဥပမာ Singapore မှာလုပ်တယ် Thai မှာလုပ်တယ် India မှာလုပ်တယ်ဆိုရင်အဲ့ဒီ traffic ကအဲ့ဒီနိုင်ငံတွေကနေထွက်သွားတာ internet ကVPN တက်ထားပြီးမှဘာတွေပင်နေရာတွေတွားနေရဲဆိုတော့အဲ့ဒါကိုသူတို့မသိတော့ဘူး။အာမသိရောပဲနဲ့ဖြတ်လို့မရဘူးတော့မဟုတ်ဖြတ်လို့တော့ရသေးတယ် VPN လည်းအကုန်လုံးကိုဖြတ်လို့တော့ရတာပဲ။ဟိုနည်းကဒီမှာဖြတ်လိုက်တဲ့အတိုင်းပဲလေ။ဒါပေမဲ့ဘာတွေလုပ်နေရဲဆိုတာကိုထောက်ပြီးတော့စစ်ဖို့ဆိုတာကိုတိတ်ပြီးတော့စစ်လို့မရတော့ဘူး။ဘာဖြစ်လို့ဆိုတော့ encrypted လုပ်ထားတယ်လေ end to end ဟိုဒီစောက်တုံးတဲ့နေရာကနေဟိုဘက်နိုင်ငံသားမှထွက်တဲ့ gateway ကြီးဟောအကုန်လုံးကစုံပြီးစီးပြောပြောင်းပေါ့နော်ဟိုတီတီချာချာ encrypt လုပ်ထားတယ
်။အဓိကတော့ဒီကိုက internet သုံးတဲ့သူတယောက်ကဘယ် website တွေကိုသွားကြည့်တယ်ဥပမာသတင်း website တွေကိုသွားသလား Facebook သုံးနေသလား Twitter သုံးနေသလားဆိုတာကိုကြားနေပြီးတော့မှဟို library ရခံပြီးကြည့်လို့မရဘူးဆိုတဲ့သဘောပြောချင်တာပေါ့
။ဟုတ်ပါတယ်မဟုတ်။ဟုတ်ကဲ့ဟုတ်ကဲ့အဲ့လိုမျိုးပေါ့နော်အဲ့ဒါဘယ်ယူသွားနေဘာတွေသုံးနေလဲဆိုတာကိုကြည့်လို့မရအောင်VPN လည်းနောက်တစ်ခုတော့အရေးကြီးတယ်မရဲ့ဟိုအချိန်မီး on လုပ်ထားပါနော်သူသုံးနဲ့သုံးမမယ်ဆိုရင်အဲ့ဒီချိန်လည်းအဲ့လို on လုပ်ထားအဲ့လိုမှမဟုတ်လို့ရှင်ကဟို VPN ကို off လုပ်လိုက်ဂျန်နာရီသုံးလိုက်ဆိုရင်ကသူတို့ဒီမှာဒီရရှိတဲ့ gateway ကနေထွက်တာဖြစ်သွားတာလိုက်ဟိုဘက်ကနေထွက်လိုက်နေဖြစ်နေနိုင်မယ်အဲ့တော့ဘယ်လောက်ထိဟို secure ဖြစ်တယ်ဆိုတာကိုမသိဘူးတချို့ on လုပ်ထားရဲဆိုရင်ဒီဟာ internet တန်ထွက်နေတာတော့တိထွက်လို့ရနေတာတော့သိနိုင်မယ်ဒါပေမဲ့ဘယ်ဒီသွားနေရဆိုတော့မသိဘူးဟုတ်ပြန်ပ
ါဆိုတော့အခုဘာဘာပြီမှာဒီလူတွေ VPN ပေါ့နော်သူတို့တိရဲ့လူတွေရှိတယ်တုံးတက်တဲ့လူတွေရှိတယ်အဲ့တော့ဒီဟာ VPN ဆိုတာကြားပဲကြားဘူးတယ်တုံးချင်တယ်ဆိုရင်ရောဘယ်လိုမျိုးနည်းတွေနဲ့သူတို့ရှာဖွေပြီးတော့တုံးလို့ရနိုင်ပါလဲရှင
်ဟုတ်ကဲ့ဟိုအလွယ်ဆုံးနည်းရတော့ပေါ့နော်ဟိုAndroid မှာပဲဖြစ်ဖြစ် iPhone မှာပဲဖြစ်ဖြစ်သူတို့မှာဟို application store ရှိ App store ပေါ့နော် App store ရှိတယ်Google Android phone တွေမှာဆိုရင်ဒါ Google Play Store Play ပေါ့နော်ဟို iPhone တွေမှာဆိုရင်တော့လည်း Apple App Store ပေါ့အဲ့ဒီမှာ VPN လို့ဆိုတဲ့စလုံးကိုရိုက်ထုတ်လိုက်တာနဲ့ VPN အများကြီးထွက်လာပါတယ်မြန်မာတချို့တွေကမသိတော့ကြတော့ဟိုအခုအများကြီးပြောရဲဒီ VPN သုံးဟို VPN သုံးမယ်လို့ပြောတယ်အဓိကအကုန်လုံး VPN အကုန်လုံး free ပေးထားတဲ့ VPN တွေအကုန်လုံးသုံးလို့ရပါတယ်မြန်မာဟိုကိုယ်ချားဂျာတခု free ပေးတာနဲ့ပတ်စံပေးပြီးသုံးရတာတခုလည်းအတားရောအလကားပေးထားတဲ့ဟာဆိုလို့သူကဒီပျော်ညာလို့ဝင်တတ်တယ်မှာအဲ့ဒီ application ကိုဝင်လာတယ်အဲ့တော့ဒါအဲ့ဒါလေးကိုပျော်ညာလာလို့ရှိရင်အဲ့ပျော်ညာလေးတွေတော့ပိတ်ပေးလိုက်ပေါ့နော်အဲ့ဒါဆိုရင်လူလူအတွက်ကပတ်စံမပေးနဲ့အလကားသုံးရတခုလည်းကိုဆွဲသုံးကြမလို့တော့မရှိတဲ့ဟာကိုသုံးလို့ရပါတယ်ပြောင်းပြီးတော့လည်းသုံးလို့ရပါတယ်တခုပြီးတခုပေါ့နော်နောက်ပြီးတော့ဟို connect လုပ်တဲ့အခါဆိုလဲရွေးရင်ဘယ်နိုင်ငံကနေထွက်မယ်လို့ရွေးလို့ရှင်ပမာပြည်ကနေအနည်းဆုံးတွေပဲရွေးရအောင်သဘောပေါက်ပါတယ်ဒါပေမဲ့ဟိုစင်ကာပူအိုင်းနဲ့ပဲလည်းမထွက်ပါနဲ့ပြောချင်တာဟိုထိုင်းအိုင်းနဲ့ပဲလည်းမထွက်ပါနဲ့တနိုင်ငံနဲ့ရလို့အငယ်ဆွဲပြီးတော့မထွက်ပါနဲ့သူများတွေကတရားထွက်လို့ပြောလို့အကုန်လုံးမထွက်ဘူးလို့ဆိုတော့အလကောင်အဲ့လိုမျိုးအဲ့ဒီမှာရှိတဲ့ဟို server တွေ ID equipment တွေအဲ့တနေရာတွေကထွက်လို့ရှင်အဲ့ဒါတွေကကြလာပြီးတော့နှေးတာပူပြီးဖြစ်တတ်တယ်ပေါ်ရိုနက်ဖြစ်တတ်တယ်နောက်တစ်ခုကကြတော့အဲ့ဒီအလကားပေးတဲ့ free ဆိုတော့အဲဟိုဒီ software company ကဘာလုပ်တတ်လဲဆိုတော့သူတို့ကအလကားတော့အများကြီးအញ្ញံမပေးနိုင်ပုံမှာရယ်အဲ့တော့ကြတော့မမြန်ဘူးဆိုတော့လက်ခံပါတယ်ဒါပေမဲ့အလကားရတာဆိုတော့ဟိုသုံးစီခြင်းနဲ့မှအစင်ပြေပြေအောင်ဘယ်လိုပဲဖြစ်လေအဲ့ဒါပို့ပြီးတော့ secure ဖြစ်လို့ပ
ါအခုဟုတ်ပြီအခုဆိုရင်ပေါ့နော်ဒါကဒီပြင်းမဲ့မှာကိုကတခြားက virtual network ဟိုဥစားတွေကို internet သုံးလို့ရမဲ့ VPN ကိုသုံးတယ်ဒါပေမဲ့အဲ့ VPN ကိုရောဟိုဒီဘဘာပြည်ကဟိုအာဏာပိုင်တွေကပေါ့နော်သူတို့ဖြတ်လို့မရနိုင်အောင်လားရှင
်ဖြတ်လို့ရတယ်မဖြတ်လို့ရတယ်ဘာဖြစ်လို့လဲဆိုတော့ဟို Orido ရဲ့ Telenor ရဲ့ MPT ရဲ့မြန်မာ Telecom ပေါ့နော်အဲ့သုံးခုကိုသူတို့ဖြတ်ချလိုက်တယ်ဆိုရင်ဖြတ်လို့မရတော့ဘူးမအဲ့သုံးခုကဒီ internet ကို connect လုပ်ဖို့နောက်ဆုံးအဆင့်အနေနဲ့သူတို့ကနေရုပ်ပြီးမှဖုန်းနေပါ냐ရေအကုန်လုံးကရောင်းမှာမလို့ပါမှာ
အဲ့တော့သဘောကတော့သူတို့ဒီမှာပြီးမှ internet ဟိုဆက်တယ်ဟိုဝန်ဆောင်မှုပေးနေတဲ့ဒီလုပ်ငန်းကြီးတွေကိုဖြတ်ချလိုက်ရင်တော့ VPN သုံးဖို့ဆိုတာကလည်းအခက်ဖြစ်သွားတာပေါ့
ဟုတ်ပါရဲ့မနောက်ပြီးတော့အဲ့လိုမဖြတ်ဖဲနဲ့လဲဟိုအမျိုးမျိုးရှိသေးတယ်မရဲ့ဖြတ်တာမျိုးလို့မဟုတ်ဘဲနဲ့ခုနကလို Facebook တို့
Twitter ro alo social media re ban lo de lo myo be VPN ne be wo le ban lo lo ya ba re ma da ma mo nei twa a le tru lo lo ya ba tru wa ro a myo myo lo ma le ni ma ye hu tru di ma phit ni le tadin ni hu yin wo ma yaw sei chin ne a twa cha 3 ni ya tru ti ba re VPN traffic ti dia ni twat ni le so tru myin ni ya ba re ma a ra ri ya
အိုမြင်နေရပေမဲ့တို့အနေနဲ့ဒါကြားနေပြီးတော့ဖြတ်ပြီးတော့ဒီလူကတော့ဘယ် website တွေတွားကြည့်နေဆိုတော့ထောက်လမ်းနိုင်ဖို့ခက်တယ်ပေါ့လေနော
်ဟုတ်ကဲ့ပါ VPN သုံးလို့ရှင်အဲ့လိုထောက်လမ်းတာလုပ်ဖို့ဆိုတာတော်တော်ကြီးခက်သွားတဲ့ကိစ္စဖြစ်သွားပါပြီတုံးတောင်မလွယ်တော့ပါဘူ
း Internet ကျွမ်းကျင်သူမတ်တပ်ထားဖြစ်ပါတယ်သူပြောခဲ့သလိုပါပဲ Internet ချိတ်ဆက်လို့ရသူတိုင်း VPN ကွန်ရက်တွေကိုရှာဖွေသုံးလို့ရပါတယ် VPN ကွန်ရက်တွေကတခြားနိုင်ငံတွေကနေတဆင့် online ကိုချိတ်ဆက်ပေးတာမို့ပြည်ရင်းမှာပိတ်ထားဖြတ်ထားတဲ့စာမျက်နှာတွေ website တွေတဲ့ကိုကျော်သွားလို့ရနိုင်တာဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်ပါမှာဒီနေ့လာနေတိုင်းမှာထုတ်လွှင့်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်ဒီအစီအစဉ်အပအဝင်အပတ်စဉ်ထုတ်လွှင့်ပေးနေတဲ့ VOA အစီအစဉ်တွေကို VOA မြန်မာပိုင်း website နဲ့ Facebook စာမျက်နှာတွေမှာလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါရဲ့ရှင်VOA မြန်မာပိုင်းရဲ့တင်းနှံနဲ့ညဘက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါရဲ့ရှင်။ဒီနေ့မြန်မာနိုင်ငံကအခြေအနေတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာဒီစစ်တပ်ကအာဏာသိမ်းယူထားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံအနှံ့ဆန္ဒပြမှုတွေဆက်ပြီးတော့အရှိန်ကောင်းနေပါရယ်။ရုံးမတဲဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေလည်းပိုပြီးတော့များလာပါရယ်။ရန်ကုန်မြို့မှာတန်ကြပ်ကကားတွေစစ်သားတွေလုံခြုံရေးယူထားတာကိုမြင်နေရပေမဲ့ဆန္ဒပြတဲ့သူတွေကတော့သူတို့ရဲ့ဥတီချက်အတိုင်းနှင်းနှင်းချမ်းချမ်းဆက်ပြီးတော့ဆန္ဒပြကြပါရယ်။ဒီနေ့ကို CDM နေ့အဖြစ်သတ်မှတ်ထားတဲ့နေ့အတူနိုင်ငံတော်ဗဟိုဘဏ်ကဝန်ထမ်းတွေဒီလှုပ်ရှားမှုတွေမှာပါလာဖို့တောင်းဆိုသူတွေမနေ့အစောပိုင်းကဗဟိုဘဏ်ရှိမှလမ်းရောက်တောင်းဆိုကြပါရယ်။ဒီဗဟိုဘဏ်ရှိအပါအဝင်ရန်ကုန်မြို့ထဲမှာစစ်တပ်တွေဖျက်ချထားတာကိုမြင်နေရပေမဲ့ဆန္ဒပြသူတွေကတော့သူတို့တောင်းဆိုချင်တာကိုလမ်းပေါ်ထွက်ချီတက်တောင်းဆိုခဲ့ကြပါရယ်။ရန်ကုန်မြို့နေရာစုံမှာခြိတက်ဆန္ဒပြပွဲတွေငြင်းငြိမ်းချမ်းချမ်းပြီးဆုံးပါတယ်။မန္တလေးမြို့မှာလည်းခြိတက်ဆန္ဒပြမှုတွေအစောပိုင်းကငြင်းငြိမ်းချမ်းချမ်းရှိခဲ့ပေမဲ့လည်းမြမစီးပွားရေးဗန်ခွဲတက်ရှိမှာဆန္ဒပြသူတွေနဲ့လုံခြုံရေးတွေထိတိုက်တွေ့ခဲ့ကြပြီးတဲ့နောက်မှာတော့လုံခြုံရေးတွေဘက်ကဖြစ်ခတ်နေနေခဲ့လို့ဆန္ဒပြသူတို့ချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။လူစုခွဲချိန်မှာအနီးအနားနေအိမ်တွေထဲကိုဝင်ပုန်းကြတဲ့ဆန္ဒပြသူတွေကိုဒီလုံခြုံရေးတွေကအိမ်တွေထဲအထိကိုလိုက်လံပစ်ခတ်ဖမ်းဆီးမှုတွေလည်းလုပ်ခဲ့ပါတယ်။တနင်္လာဖန်စည်းခံရတဲ့ဆရာကတော့အတိအကျမသိရသေးပါဘူး။တောင်ကြီးမြို့ဆက်ဆံထွန်းစေယုံတဲ့ကိုလည်းလုံခြုံရေးတွေအင်အားတုံးဝင်ရောက်ပြီးတော့ဖြိုခွဲပါတယ်။တခါဒီမြကြီးနားမြို့ကဆက်မှုဆောင်ဓာအပေးစေယုံရှိမှဆန္ဒပြသူတွေကိုရဲနဲ့စစ်တပ်ကတနင်္ဂနွေနေ့တုန်းကအကြမ်းဖက်နှိမ်နင်းခဲ့တုန်းကအဖမ်းခံရတဲ့သတင်းတောက်၅ယောက်ကတော့ဒီကနေ့ပြန်လွတ်လာပါတယ်။သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်အပါအဝင်အယက်သားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့ဒီတက်မတော်ကားကွယ်ရေးဦးစီးချုပ်အာဏာသိမ်းယူထားတာသတင်းနှစ်ပတ်ကျော်လာပါပြီ။ကောင်းဆောင်တွေလည်းဆက်လက်ဖမ်းဆီးခံထားနေရသေးပါဒေါ်ဆန်းစုကြည်ကို February 18ရက်နေ့ထိဂျမန်ယူပြီးဖမ်းဆီးထားတယ်လို့တရားရုံးကဒီကနေ့ပြောတဲ့အကြောင်းသူ့အတွက်ဥပဒေအကျိုးဆောင်လုပ်ပေးဖို့ကြိုးစားနေတဲ့ရှင်းနေကြီးဦးခမောင်စောကပြောပြပါတယ်18ရက်နေ့ကျရင်တော့ဇဘူသီရီတရားရုံးမှာအမှုကို Video Conferencing နဲ့စစ်ဆေးကြားနာသွားမယ်လို့တရားရုံးကပြောတဲ့အတွက်သူ့အနေနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့နိုင်ဖို့အခြေအနေမရှိဘူးလို့လည်းတရားလွှတ်တော်ရှင်းနေကြီးဦးခမောင်စောကပြောပါတယ်အခုလိုအခြေအနေမှာပဲရန်ကုန်မြို့ဗဟန်းမြို့နယ်ထဲမှာရှိတဲ့ NLD ပါတီရုံးချုပ်ကိုရဲနဲ့စစ်တပ်ကညနေပိုင်းမှာဝင်ရောက်ရှာဖွေပါတယ်။ရုံးချုပ်ရှိတဲ့လမ်းတစ်ဖက်တစ်ချက်ကိုလုံခြုံရေးတွေပိတ်ပြီးတော့ရှာခဲ့တာပါ။ NLD ရုံးထဲကိုဒီဝင်ရှာဖွေရတဲ့အကြောင်းကတော့အဖမ်းမခံရဘဲလွတ်မြောက်နေတဲ့ NLD ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်ကြတဲ့ဒေါ်မေဝင်းမြင့်နဲ့ဦးအောင်ကြည်ညွန့်တို့ကိုလာရောက်ရှာတယ်လို့ဒီဝင်ရောက်ရှာတဲ့လုံခြုံရေးတွေကပြောပါတယ်သူတို့လာရှာသူတွေရုံးချုပ်ထဲမှာရှိနေတာကြောင့်နောက်ပိုင်းမှာတော့လုံခြုံရေးတွေပြန်လည်ထွက်ခွာသွားခဲ့ပါတယ်မြန်မာနိုင်ငံမှာဒီနိုင်ငံအနှံ့ဆန္ဒပြမှုတွေအချင်းဖြစ်နေချိန်မှာဒီငြိမ်းချမ်းစွာစုဝေးခွင့်ကိုအပြည့်အဝလေးစားဖို့နဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာမျိုးမလုပ်ဖို့အတွက်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တို့ကိုဒီကုလသမဂ္ဂဒုရင်မှုချုပ်ဂူဒဲရက်ကတောင်းဆိုပါတယ်ရှင် VOA မြန်မာပိုင်းစီစဉ်တွေကို February 9တနင်္လာနေ့အတွက်ကိုထောက်မင်ပေးခဲ့တာဖြစ်ပါရဲ့ရှင်ခုညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မမြသစင်အောင်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ကျမကတော့စုမြတ်မှာပါရှင်မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter YouTube နဲ့ Facebook Page တွေပေါ်မှာဖော်ပြပေးနေပါရဲ့ရှင်ကျမစုမြတ်မှာ
This program has come to you from the Voice of America, Washington.